Welcome to the Voice of America in Burmese.
မင်္ဂလာနဲ့ခင်မတော်တာရှင်များရှင်2019ခုနှစ်မေလ19ရက်တင်းငွေရေမနက်ခင် VOA စီစဉ်နေကိုမေကန်ပြောင်စွမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ24 40နဲ့51တို့ကနေတိုက်ထုံလင်းပြနေပါတယ်ကျမအီတန်စမဒီမနက်ခင်တွေစီစဉ်နေကိုတာဝန်ယူတက်ဆက်ပြီးသွားပါပါ
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းညင်ကြညာပါမယ်အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေရှိနေချိန်မှာပဲပါရှန်ပင်လယ်ခွေ့ဘော်ကနေအရက်ဖက်လေယာဉ်တွေပြန်တန်းအသုံးပြုမှုမှာသတိရှိကြဖို့အမေရိကန်လေကြောင်းလိုင်းတွေကိုသတိပေးထားပါတယ်။ထိုင်းနိုင်ငံမှာတော့မူရခိုင်တစ်ခုကိုမနေ့ကဝင်ဖမ်းလာမှာတော့မြန်မာနိုင်ငံသား5ဦးကိုလက်နက်တွေနဲ့အတူဖမ်းမိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့တဲ့သောတာရှင်နေနားဆင်ကြရမယ့်တင်မှာတော့အမေရိကန်ဖွဲ့စည်းပုံဥပဒေဆိုင်ရာအကျင့်တွေပြဿနာနဲ့ပတ်သက်ပြီးတော့
The administration has decided that they are not going to honor their oath of office.
American outlet တော့ဥက္ကဋ္ဌ Nancy Pelosi ကခုလိုပြောသွားတာအပါအဝင်အပြည့်စုံကိုမကြခင်မှာနားဆင်ကြဖို့ရှိပါတယ်။ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက် American 3 EDN သင်ငန်းစာအပြင်တိုင်းလေလိုင်းစီစဉ်ကိုလည်းဒီမနက်မှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုညဝင်းအောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေချိန်မှာပါရှန်ပင်လယ်ခွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားအသုံးပြုဖို့အမေရိကန်ရက်ဖက်လေကြောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာကူဝိတ်နဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကအမေရိကန်တန်တမန်တွေကစနေနေ့မှာသတိပေးတာဖြစ်ပါတယ်။ဒေတာရင်းမှာစီးရဲလှုပ်ရှားမှုတွေများလာပြီးနိုင်ငံရေးတင်းမာမှုကလည်းတိုးနေချိန်မှာဒီဒေတာပေါ်ကဖြတ်ပြီးအမေရိကန်လေကြောင်းလိုင်းလေယာဉ်တွေကိုမှားယွင်းပစ်မှတ်ထားလာနိုင်တဲ့အန္တရာယ်ရှိကြောင်းအကြံပြုသတိပေးထားတာဖြစ်ပါတယ်။လက်တလောရှေ့ပိုင်းနေအတွင်းတင်းမာမှုတွေကြောင့်အမေရိကန်နဲ့အီရန်ကြားပဋိပက္ခဖြစ်လာနိုင်ခြင်းအပေါ်မှာစိုးရိမ်မှုတွေတိုးလာနေပါတယ်။အီရန်ရဲ့ချင်းချမှုတွေရှိတယ်လို့ဆိုပြီးဒါကိုတုံ့ပြန်နိုင်ရေးအတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲစစ်သင်္ဘောတွေနဲ့ဘုံးကျဲလေယာဉ်တွေကိုဒေတာရင်းဆစ်လွတ်ထားတာပါ။မရင်ရာမရှင်းလင်းလာတဲ့ချင်းချောက်မှုတွေကြောင့်ပဲအမေရိကန်ဘက်ကအီရန်အပေါ်မှာစီးပွားရေးအရာဒဏ်ခတ်မှုတွေပိုလုပ်ခဲ့တယ်လို့အီရန်နိုင်ငံဘက်ဂရက်မြို့တော်ကအမေရိကန်တန်ယုံကအရေးပေါ်မလို့အပ်တဲ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူခဲ့ပါတယ်။ကမ္ဘာရှေ့ချမ်းနဲ့နောက်ချမ်းကူးလူသွားလာမှုတွေမှာပါရှန်ပင်လယ်ခွေ့ကအဓိကဝင်ပေါက်တစ်ခုလည်းဖြစ်ပါတယ်။အရတ်စော်ဘွားများပြည်ထောင်စု UAE နဲ့ဒူဘိုင်းနိုင်ငံတကာလေးစိတ်ဟာဆိုရင်နိုင်ငံတကာခီးသွားလာရေးမှာကမ္ဘာအလို့အများဆုံးလေးစိတ်တစ်ခုလည်းဖြစ်ပါတယ်ရှင်
။အီရန်အနေနဲ့စီးရေးပြည်ပကကိုမလိုလားတာကြောင့်ဒေတာတွင်စစ်ဖြစ်လာနိုင်ခြေတွေကိုပယ်ချလိုက်ကြောင်းအီရန်ထိပ်တန်းတန်တမန်တွေကစနေနေ့မှာပြောတယ်လို့အီရန်အစိုးရပိုင်း IRNA သတင်းဌာနမှဖော်ပြပါတယ်။ပြည်ထောင်စုရပိုင်းအတွင်းအမေရိကန်နဲ့အီရန်တို့ကြားစီးရီးတင်မာမှုတွေမြင့်တက်ခဲ့ပြီးအမေရိကန်အီရန်ပိဋိပက္ခဖြစ်လာနိုင်ခြေရှိတဲ့အပေါ်စိုးရိမ်မှုတွေတိုးလာခဲ့ကြတာပါပင်လယ်ကွေ့တန်းမှာရေနံတင်သင်္ဘောကိုတိုက်ခိုက်တာကြုံခဲ့ရပြီးတဲ့နောက်အမေရိကန်ကဘက်ဂဒတ်တန်ယုံမှာရှိတဲ့သူ့ရဲ့တန်ဝန်တန်းတွေကိုဒီသတင်းပတ်အစောပိုင်းကပြန်ခေါ်ခဲ့ပါတယ်ကျွန်တော်တို့ကစစ်ကိုမလိုလားသလိုအီရန်ကိုထိတ်တိုက်ဆန့်ကျင်မဲ့နိုင်ငံမျိုးလည်းရှိမှာမဟုတ်တာကြောင့်ဒီဒေတာတွင်မှာစစ်ဖြစ်လာမှာမဟုတ်ဘူးလို့အီရန်နိုင်ငံသားဝန်ကြီးဂျဗက်ဆရစ်ကသူ့ရဲ့တရုတ်နိုင်ငံခီးစဉ်အပြီး IRNA သတင်းဌာနကိုပြောပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အီရန်ဟာအမေရိကန်စစ်တပ်နဲ့အကျိုးစီးပွားကိုချိန်ချောက်ခဲ့တာကြောင့်ဒေတာတွင်မှာအမေရိကန်စစ်အင်အားတိုးချထားသလိုအီရန်အပေါ်ကြီးမားတဲ့စီးပွားရေးတန်ခတ်အရေးယူမှုလှုပ်ထားပါတယ်။
ရှေ့လေပိုင်းဒေတာရင်းတင်းမာမှုတွေတိုးလာချိန်မှာပဲ Exxon Mobil လုပ်ငန်းကြီးကအီရန်နိုင်ငံဘာစရာပြည်နယ်ရေနံလုတ်ကွက်တွေကနေသူ့ရဲ့နိုင်ငံခြားသားအလုပ်သမားတွေကိုဘေးကင်းရာရွှေ့ပြောင်းပေးထားပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့နဲ့စနေနေ့အစောပိုင်းမှာဝန်ထမ်းတွေကိုဒူဘိုင်းနောက်ဘာစရာပြည်နယ်တွင်းကအင်ယာဝင်းတစ်ခုမှာရွှေ့ပြောင်းပေးထားတာဖြစ်တယ်လို့အီရတ်အကြီးတန်းအစိုးရတာဝန်ရှိသူတဦးနဲ့တခြားသတင်းရှင်မြေ3ခုတို့ကနေ Reuters သတင်းအေဂျင်စီကိုပြောပါတယ်။ဝန်ထမ်းတွေကိုဘေးကင်းရာပြောင်းရွှေ့မှုနဲ့ပတ်သက်ပြီးအီရတ်ရေနံဆိုင်ရာတာဝန်ရှိသူတို့ကလည်း AP သတင်းအေဂျင်စီကိုအတည်ပြုထားပါတယ်။အီရတ်နိုင်ငံပိုင်ဆောက်သွိုင်းကုမ္ပဏီအကြီးအကဲအီဆန်အဗ်ဒူဂျာဘာကတော့အခုလိုဘေးကင်းရာရွှေ့ပြောင်းပေးမှုက ကြိုတင်သတိထားတဲ့အနေနဲ့ယာယီဆောင်ရွက်မှုဖြစ်ပြီးအန်ဒီဖြစ်မဲ့အရေးလက္ခဏာတွေတော့မရှိဘူးလို့ပြောပါတယ်။အမေရိကန်ပြည်ထောင်စုတက္ဆက်စ်မှာရုံးဆိုင်တဲ့ Exxon Mobil ဘက်ကတော့မှတ်ချက်တစုံတရာမပေးသေးပါဘူး။အီရန်နဲ့အမေရိကန်ကြားတင်းမာမှုတွေကြောင့်အရှေ့လယ်ပိုင်းဒေသမှာပြည်ပခဖြစ်လာနိုင်တဲ့အလားအလာပေါ်စိုးရိမ်မှုတွေများလာနေတာပါ။ဒေတာရင်းမှာအမေရိကန်ကသူ့ရဲ့စင်အားကိုတိုးချထားပြီးအီရန်ဟာအမေရိကန်ရဲ့အကျိုးစီးပွားနဲ့တက်တွေအပေါ်ချင်းချောက်တယ်လို့ဆွဆွဲပြီးအီရန်အစိုးရအပေါ်စီးပွားရေးရာဒဏ်ခတ်ပိတ်ဆို့မှုကိုလည်းတိုးမြှင့်ချထားခဲ့ပါတယ်ရှင်
။ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရ Conservative Party ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်လူတွေကိုအံ့အားသင့်သွားစေပြီးအများကထင်ကြီးပေးနေတဲ့ဗဟုလက်ဝဲရင်းဝါဒီပါတီကတော့အာဏာနဲ့အလန်းဝေးသွားရပါတယ်။သူ့အနေနဲ့မမျှော်လင့်ဘဲကြုံရတဲ့ဖြစ်ရပ်တွေကိုယုံကြည်ကြောင်းအသက်50နှစ်အရွယ်ကွန်ဆာဗေးတစ်ခေါင်းဆောင်လက်ရှိဝန်ကြီးချုပ်စကော့မာရီဆန်ကဆစ်ဒနီမြို့မှာလူထုကိုပြောပါတယ်။မဲရီအတွက်မှုတွေမပြီးသေးဘဲတနင်္ဂနွေနေ့အထိဆက်လုပ်သွားမှာဖြစ်ပါတယ်။ကွန်ဆာဗေးတစ်ပါတီကလိုအပ်တဲ့အမတ်နေရာ150နေရာနီးပါးအထိအနိုင်ရနေတာကြောင့်အတိုက်ခံခေါင်းဆောင်ဘီလ်ရှော့တန်ကလေဘာပါတီကိုအားကိုးကြတဲ့ပြည်သူတွေအတွက်ဒီမဲရလတ်တွေကိုစိတ်ပြက်မိကြောင်းနဲ့အမှန်တရားအတွက်ခုခံပြောဆိုနိုင်ခဲ့တာအတွက်ဝမ်းမြောက်မိကြောင်းပြောသွားပါတယ်။သူ့အနေနဲ့ခေါင်းဆောင်မှုသက်တမ်း6နှစ်ပြီးရင်တော့လေဘာပါတီခေါင်းဆောင်နေရာကနေနှုတ်ထွက်မယ်လို့ပြောပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းကနေနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ထိုင်းနိုင်ငံနကောဖနုံခရိုင်ကလောင်လွန်မြို့နယ်အတွင်းကမွေးရခိုင်တစ်ခုကိုစနေနေ့ကထိုင်းရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့ပြီးမြန်မာနိုင်ငံသား9ဦးကိုလက်နက်တွေနဲ့အတူဖမ်းဆီးခဲ့ပါတယ်။ရက်ွက်တွင်းကလူတွေရဲ့သတင်းပေးတိုင်ကြားချက်အရသူတို့နေတဲ့အခန်းတွဲကိုဝင်ရောက်စီးနင်းဖမ်းဆီးတာဖြစ်ပြီးမွေးရစေဝါရောင်းချမှုတွေကိုဆက်လက်စစ်ဆေးနေတယ်လို့လည်းထိုင်းအာဏာပိုင်တို့ကပြောပါတယ်။ပြီးခဲ့တဲ့မေလ16ရက်နေ့တုန်းကလည်းမြန်မာနဲ့မလေးရှားတို့နဲ့နေချင်းဆက်နေတဲ့ထိုင်းနိုင်ငံချွန်ဖုံးခရိုင်တွင်ကနေထိုင်းဘတ်ငွေတန်း400လောက်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား3တန်းခွဲကျော်ကိုဖမ်းဆီးရမိခဲ့သေးတာပါထိုင်းနိုင်ငံမှာပြီးခဲ့တဲ့6လတာကာလအတွင်းစိတ်ကြွဆေးပြားတန်း300လောက်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီတည်းက3ပုံ2ပုံကတော့ထိုင်းမြန်မာနယ်စပ်ကဖြစ်တယ်လို့လည်းထိုင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေပြန်လည်ထွက်ပေါ်နေချိန်မှာပဲအမေရိကန်ကတောင်ကိုရီးယားနိုင်ငံကိုဒေါ်လာတန်း310ကျော်တန်ဖိုးရှိတဲ့လေကြောင်းကာကွယ်ရေးဒုံးကျည်တွေရောင်းချပေးသွားဖို့အလားအလာရှိနေပါတယ်အမေရိကန်ပြည်ထောင်စုရဲ့အဓိကအာရှမဟာမိတ်ဖြစ်တဲ့တောင်ကိုရီးယားကစစ်သင်္ဘောတွေပေါ်ကနေပစ်လွှတ်ရတဲ့ SM-2 အမျိုးအစားဒုံးကျည်100နီးပါးကိုရောင်းချပေးဖို့တောင်းဆိုခဲ့တာပါဒုံခွင်ဒုံအမျိုးအစားဖြစ်တဲ့ SM2 ဟာထင်းကျောင်းမှုစနစ်12မျိုးပါဝင်ပြီးဤပညာအထောက်အကူအတွက်ကုန်ကျစရိတ်တွေပါပေါင်းရင်ဒေါ်လာ314သန်းလောက်တန်ဖိုးရှိတယ်လို့အမေရိကန်ကာကွယ်ရေးဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှု Agency DSCA ရဲ့ website မှာဖော်ပြပါတယ်ကာကွယ်ရေးဝန်ကြီးဌာနအောက်မှာရှိတဲ့ DSCA အနေနဲ့လွှတ်တော်ရဲ့အသိအမှတ်ပြုမှုကိုရဖို့ကြာသာပတိနေဒုံကလွှတ်တော်ကိုအကြောင်းကြားစာပို့ခဲ့ပါတယ်တောင်ကိုရီးယားကဝယ်ယူခဲ့တဲ့ဒီအမေရိကန်လို့ F-35 တိုက်လေယာဉ်တွေမကြသေးမီကရောက်လာတာကိုမြောက်ကိုရီးယားဘက်ကဝေဖန်ခဲ့ပြီးနောက်အခုလိုဒုံးလက်နဲ့ရောင်းချဖို့ဖြစ်လာတာပါလက်ရှိမှာတော့တောင်ကိုရီးယားစစ်တပ်ကအမေရိကန်ဒီ Raytheon Company ကနေထုတ်တဲ့ SM-2 ဒုံးကျည်တွေကိုသုံးနေတယ်ဆိုပေမဲ့ပူပြီးဖြတ်အားကောင်းတဲ့ဒုံးကျည်မျိုးကိုအဲ့ဒီကုမ္ပဏီကထပ်ထုတ်ဖို့စ조사နေတာဖြစ်ပါတယ်
အမေရိကန်ရဲ့အခုတလော့အပြောဆိုရင်းနဲ့လုံပုံကိုင်းမုံတွေကတရုတ်ရဲ့အကျိုးစီးပွားနဲ့တရုတ်လုပ်ငန်းကြီးတွေကိုအထိနာစေတယ်။အမေရိကန်ဘက်ကထိနှိမ်သိမ်းသိမ်းရှိဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုစနေနေ့ကပြောဆိုခဲ့တယ်လို့တရုတ်နိုင်ငံခြားရေးဌာနကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးကလက်ရှိနှစ်နိုင်ငံကုန်သွယ်ရေးအငင်းပွားမှုကိုအမေရိကန်ဘက်ကလွန်လွန်ကျူးကျူးမလုပ်ဖို့ပြောဆိုခဲ့ပြီးတရုတ်အနေနဲ့ကွာဟချက်တွေကိုတွစ်ဆုံဆွေးနွေးမှုနဲ့ဖြည့်ရှင်းလိုတဲ့စံတရှိနေစေဖြစ်ကြောင်း ဒါပေမဲ့ဆွေးနွေးမှုတွေမှာဒဏ်ထူခွင့်ရှိရမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့တောက်ချနေ့တုန်းကတော့အမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲအပေါ်တရုတ်ဘက်ကလေးတံပို့ပြီးတော့တင်းမာခဲ့တာပါအမေရိကန်ဘက်ကသဘောထားမပြောင်းဘဲနဲ့တော့ဆွေးနွေးပွဲတွေပြန်လုပ်လဲအတိတ်ပဲမရှိဘူးဆိုတဲ့သဘောမျိုးတရုတ်ဘက်ကပြောဆိုခဲ့တာဖြစ်ပါတယ်ရှင
်ဩစတြေးလျရဲ့ဒုဝန်ကြီးချုပ်ဟိုင်းခရစ်စတန်စတက်ကာစနေနေ့တုန်းကယာဒူးကနှုတ်ထွက်သွားပါတယ်စတက်ကာကရုရှားစီးပွားရေးလုပ်ငန်းရှင်တူအုပ်ကိုနိုင်ငံပိုင်လုပ်ငန်းတွေကန်ထရိုက်ပေးနေတဲ့ဗီဒီယိုဖိုင်ကိုဂျာမနီသတင်းစာကြီးနှစ်ဆောင်ကနေပြီးတော့ဗီဒီယိုဖိုင်ဖွင့်ချလိုက်ပြီးနောက်မှာအခုလိုနှုတ်ထွက်သွားတာပါသူကနိုင်ငံရေးအရာပြစ်မှတ်ထားတိုက်ခိုက်ခံရတာပါလို့ပြောကြလိုက်ပြီးဗီဒီယိုထဲမှာသူ့ပြုမှုပုံတွေကမှားယွင်းပြီးညံမရှိတဲ့လုပ်ရက်လို့ပြောပါတယ်ဒီနိုင်ငံရေးလှုပ်ရှားမှုကစတကယ်ရဲ့ရွှေပြောင်းအခြေချသူတွေကိုဆန့်ကျင်တဲ့ပါတီနဲ့လက်ရှိဝန်ကြီးချုပ်ဆဘစတင်ကတ်စ်ရဲ့ဘဟုလေယာပြည်သူပါတီတို့ပူးတွဲအုပ်ချုပ်နေတဲ့ညွန်ပေါင်းအစိုးရအပေါ်မေးခွန်းထုတ်စရာဖြစ်လာတယ်လို့နိုင်ငံရေးလေ့လာသူတွေကသုံးသပ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာနိုင်ငံရဲ့ကာကွယ်ရေးဆိုင်ရာအချက်လက်တွေကိုတရုတ်အစိုးရထောက်လှမ်းရေးစီလွှင့်ထုတ်ပေးခဲ့မှုနဲ့အမေရိကန်ထောက်လှမ်းရေး CIA အရာရှိဟောင်းတဦးကိုထောင်ဒဏ်20ချမှတ်လိုက်ပါတယ်။အသက်62နှစ်အရွယ်ကေဗင်ပက်ထရစ်မယ်လိုရီကိုတောက်ချန်နေကပဲအခုလိုပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။
Direct from Washington, the voice of America,
VOA. မသိငထန်တဲ့ကိုညံဝင်းအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အမေရိကန်ဖွဲ့စည်းပုံဥပဒေဆိုင်ရာအကြက်တဲပြဿနာကိုတင်ဆက်ပေးကြပါမယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဆွတ်ဖက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာနဲ့ဆက်ဆက်ပြီးတော့ထပ်မံလိုအပ်တဲ့ချက်လက်တွေနဲ့ထွက်ဆိုချက်တွေကိုပံ့ပိုးဖို့ထရမ့်အစိုးရအဖွဲ့ကငင်းဆိုထားတာဟာအမေရိကန်ပြည်အောင်စုကိုဖွဲ့စည်းပုံဥပဒေဆိုင်ရာအကြက်အတဲကြောက်ရွံ့သွားစီတယ်လို့ဒီမိုကရက်အမတ်တွေကပြောပါတယ်။အစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်တွေပေါ်မှာလွှတ်တော်ကဘလောက်ထိန်းချုပ်နိုင်တဲ့လိမ့်စွမ်းနဲ့ပတ်သက်ပြီးတော့အင်ပြည်တော်နဲ့လွှတ်တော်ကြားမှာအငင်းပွားပွဲကြုံနေရပါတယ်။အမေရိကန်ဆိုရအဖွဲ့အတွင်းမှာအာဏာဖြန့်ကျက်မှုနှီးမြရေးနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကို VOA လွှတ်တော်သတင်းတောက် Catherine Gibson ကသတင်းပေးပို့ထားတာကိုပြောပြပေးချင်ပါတယ်ရှင်။အင်ပီရိုကိုလွှတ်တော်ကထိန်းချုပ်ဖို့ကြိုးစားရင်းနဲ့ဒီနှစ်ဖွဲ့ကြားမှာထိတ်တရင်ဆိုင်မှုတွေမကြာခဏကြိုးဝတ်တက်ပါတယ်။အဆိုရအနေနဲ့ယာဒူးစတင်စင်တော့ကလွှတ်တော်မှာကတိပေးထားတဲ့ကြမ်းကြိမ်ဆိုချက်တွေကိုမလိုက်နာတော့ဘူးလို့ဆုံးဖြတ်ကြတာဖြစ်တဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောပါတယ်။
The administration has decided that they are not going to honor their oath of office.
အစိုးရအဖွဲ့နဲ့လွှတ်တော်အချားမှာထိတ်တရင်ဆိုင်မှုကပိုးပြီးတော့ခက်ခဲတဲ့အခြေအနေကိုရောက်နေပြီးတော့ American ပြည်အောင်စုဟာ constitutional crisis လို့ခေါ်တဲ့ဖွဲ့စည်းပုံဥပဒေဆိုင်ရာအကျက်သေးသေးရောက်နေပြီဖြစ်တဲ့အကြောင်းအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Gerald Nadler ကပြောပါတယ
်။ We are now in it.We are now in a constitutional crisis.
ထိုင်းမဲဆိုရအဖွဲ့နဲ့လွှတ်တော်ကြားမှာဘယ်အဖွဲ့ကအာဏာပိုကြီးတယ်လဲဆိုတာကိုအမေရိကန်ဖွဲ့စည်းပုံဥပဒေမှာအသေးချာပြောထားတာမရှိတာကြောင့်မဲဆန္ဒရှင်ပြည်သူတွေကြားမှာဘယ်အဖွဲ့ကိုပိုးပြီးတော့အားကိုးရမလဲဝေဝေဝါးဝါးဖြစ်နေကြတဲ့အကြောင်းအမေရိကန်ပြည်သူတရားဖြစ်တဲ့ပေါ်လီဟန်ဒီကအခုလိုပြောပြပါတယ
် There's some kind of crisis for sure. I can't say exactly.
အကျတဲ့တမျိုးမျိုးဖြစ်နေတာဆိုတာကတော့အသေးချာပါထိုင်းမဲ့ဖွဲ့စည်းပုံဥပဒေဆိုင်ရာအကျက်တဲလို့ခေါ်ရလောက်တဲ့အဆင့်ရောက်နေပြီလားဆိုတာကတော့ကျွန်မတက်အံမပြောနိုင်ပါဘူးလို့သူကပြောထားတာပါ။သမ္မတထရမ့်ကတော့လွှတ်တော်ပေါ်မှာသူ့ရဲ့သမ္မတအာဏာနဲ့လွှမ်းခြုံဖို့ကြိုးစားခဲ့ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တတိုင်းကာဖို့ဇေယိတ်မပေးနိုင်တဲ့အကြောင်းလွှတ်တော်ကငင်းဆန်လိုက်တဲ့နောက်ပိုင်းမှာသမ္မတထရမ့်ကနိုင်ငံတော်အရေးပေါ်ခြေနေကြေညာခဲ့ပါတယ်။ဒီမိုကရက်တွေကသာအဓိကပြဿနာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေတဆင့်သမ္မတထရမ့်ကရေးသားခဲ့ပြီးတော့ဒီသဘောထားပေါ်မှာလေ Republican Party ဝင်တွေကထောက်ခံကြပါတယ်။လွှတ်တော်မှာဒီမိုကရက်တွေအများစုရှိနေတာကသာတခုတည်းသောအကျက်တဲပြဿနာဖြစ်တဲ့ဆိုတဲ့အကြောင်းအောက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Kevin McCarthy ကပြောပါတယ်
။ The only crisis we have is the majority of this Congress.
Quinnipiac တက္ကသိုလ်ကလက်တော်စစ်တမ်းတစ်ခုအရာဆိုရင် American မဲဆန္ဒရှင်အားလုံးရဲ့66ရာခိုင်နှုန်းရဲ့သဘောထားကအလို့တော်ဒီမိုကရက်တီအနေနဲ့သမ္မတကိုတရားမစွဲသင့်ဘူးလို့ထင်မြင်တဲ့အကြောင်းဖော်ပြထားပါတယ်။မဲဆန္ဒရှင်တယောက်ဖြစ်တဲ့ David Bates ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ
်။ I think it's much ado about nothing. I
personally အနာရှိတဲ့ဘက်ပူပြီးကြဲကြဲလွန်လွန်ပြောနိုင်တဲ့ဘက်ကိုနားယောင်တတ်ကြတယ်လို့ထင်ပါတယ်
။ဖွဲ့စည်းပုံဥပဒေအရချမှတ်ထားတဲ့အစိုးရစနစ်ဟာအရင်တုန်းကလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရဘူးပါတယ်။ဥမာပြောရရင်သမ္မတဟာ Richard Nixon ဥပဒေကိုချိုးဖောက်ခဲ့မှုတွေကြောင့်တရားစွဲဆိုခံရမယ့်အစားသမ္မတရာထူးကလည်းနှုတ်ထွက်ခဲ့ပါတယ်။ဟိုးရင်တုန်းကလည်းကျွန်းစနစ်ပယ်လိုက်တဲ့ပြည်နယ်တွေနဲ့ကျွန်းစနစ်ကိုဆက်လက်ကျင့်သုံးနေတဲ့ပြည်နယ်တွေကြားမှာထိတ်တရင်ဆိုင်မှုဖြစ်ခဲ့ရတာဒီပြည်တွင်းစစ်ဖြစ်ပွားခဲ့ရပူပါတယ်။ထ Trump အစိုးရဖွဲ့ကိုတရားရုံးမှာစင့်ခေါ်ဖို့အတွက်လွှတ်တော်မှာလှုပ်ပိုင်ခွင့်အာဏာရှိတဲ့အကြောင်း George Town တက္ကသိုလ်က Victoria Nurse ကပြောပါတယ
် Congress can't violate the Constitution in terms of forcing people to testify against their Fifth Amendment rights
အနေနဲ့ကိုကိုကိုထိခိုက်စေမဲ့အကြောင်းအချက်ကိုတရားခွင်မှာမပြောဘဲနေနိုင်တဲ့ဖွဲ့စည်းပုံဆိုင်ရာအခွင့်အရေးရှိပါတယ်ဒါကိုလွှတ်တော်ကဖောက်ဖျက်ပြီးအတင်းစစ်မေးလို့မရပါဘူးဒါကြောင့်လွှတ်တော်ရဲ့အာဏာကဖြန့်ကျက်နေတယ်လို့ဆိုနိုင်ပါတယ်။တမရအနေနဲ့တရားရေးဆိုင်ရာအခွင့်အရေးကိုကျင့်သုံးနိုင်ပါတယ်။လွှတ်တော်အတွင်းအများစုပါတီအလွှဲအပြောင်းမှာလွန်ခဲ့တဲ့9လတုန်းကကျမခံမှန်းထားခဲ့တာပါ။တမရအနေနဲ့အခွင့်အရေးကျင့်သုံးနိုင်တယ်ဆိုပေမဲ့တကယ်လက်တွေ့မှာတော့ဖြစ်နိုင်ချေနေမယ်လို့တရားရုံးချုပ်ကအရေးအမှပြခဲ့ပါတယ်။
အစိုးရလွှတ်တော်အပြင်တတိယမနိုင်ဖြစ်တဲ့တရားရေးဌာနကလည်းအဆုံးဖြတ်ပေးနိုင်ပါတယ်။ George Washington ဥပဒေတက္ကသိုလ်က Alan Morrison ကအခုလိုရှင်းပြပါတယ်
။ The real constitutional crisis will be is if a federal judge
ordered သမ္မတဒါမမဟုတ်သမ္မတရဲ့ဝန်ထမ်းတွေသမ္မတအတွက်အလွတ်လုပေးနေတဲ့သူတွေအနေနဲ့ဒီအချက်လက်တွေကိုထုတ်ပြောဖို့ပြည်ထောင်စုတရားသူကြီးကအမိန့်ချမှတ်မယ်။ဒါပေမဲ့မလုပ်နိုင်လို့သမ္မတကတမ်းမြင့်မယ်ဆိုရင်တော့ဖွဲ့စည်းပုံဥပဒေဆိုင်ရာအကြတဲ့တကယ်ကိုဖြစ်လာပါလိမ့်မယ်။
မေဆန်နာရှင်ပေါ်လီဟန်နီကတော့သူ့ရဲ့ဆွေးနွေးချက်ကိုခုလိုပြောပါတယ
် It's dividing our country so deeply and if some transparency could
ဖွဲ့စည်းပုံဥပဒေဆိုင်ရာအရေးကပြည်သူတွေကြားမှာစိတ်ဝမ်းကွဲစေနေပါတယ်လွတ်တော်နဲ့အစိုးရအတွင်းမှာဖြစ်ပျက်နေရတဲ့ပတ်သက်ပြီးတော့ပွင့်လင်းမြေသားမှုရှိရင်ပြည်သူတွေလည်းနားလည်နိုင်ပြီးတော့ရှေ့ဆက်နိုင်မှာဖြစ်တယ်လို့သူကပြောထားတာပါပြည်သူတွေအနေနဲ့ကတော့အဆင်ပြေစွာလည်ပတ်နိုင်တဲ့အစိုးရတရက်ကိုပဲမျှော်လင့်နေကြတာဖြစ်ပါတယ်ရှင်ခုဒီကမှာတော့ဦးအောင်ခင်မြန်မာပြည်သုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။ NLD အစိုးရရဲ့အမျိုးသားမဟာဗျူဟာပညာရေးစီမံကိန်းဟာလူတိုင်းအကျုံးဝင်တဲ့ပညာရေးစနစ်ဖြစ်တယ်လို့ဆိုပေမဲ့လည်းလက်နက်ကန်ပြည်ပခဒေတာကကြောင်းနေမပါဝင်ပဲဖြစ်နေတာကိုတွေ့ရပါတယ်။ဒီအကြောင်းကိုဦးအောင်ခင်ကရေးသားထားပြီးတော့ကိုညံဝင်းအောင်နဲ့တူတင်ဆက်ထားပါရစေရှင်။
ဖဲနာလက်နက်ကင်တွင်နဲ့ငင်းချင်ရေးဆွေးနွေးနေတဲ့ NLD အစိုးရရဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းနာပညာရေးကိစ္စကိုဖော်ပြခြင်းမရှိတာဟာထင်ရှားတဲ့အသွင်လက္ခဏာတစ်ခုလို့ဖြစ်နေပါတယ်။စာမျက်နှာ300နီးပါးရှိတဲ့ NLD ရဲ့လူတိုင်းအကျုံးဝင်တဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းနာပညာရေးကိုဆွေးနွေးထားတာမတွေ့ရပါဘူး။အခန်း30မှာကျောင်းပြင်ပနဲ့တသက်တာပညာရေးကိုဖော်ပြတာဟာအနည်းစားဆုံးဖြစ်နိုင်ပါလေ။လက်ရှိပညာရေးစနစ်သည်တင်သူအလုံးဤလိုအပ်ချက်နှင့်ကိုက်ညီမှုအားနည်းနေသည်လို့သာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာနိုင်ငံသားအလုံးရဲ့ရည်မှန်းချက်အထူးသဖြင့်တိုင်းရင်းသားလူမျိုးအသီးသီးရဲ့ရည်မှန်းချက်တွေပါဝင်သင့်တယ်လို့ပညာရေးပါရဂူဒေါက်တာသိန်းလွင်က2019မှာထုတ်တဲ့စာရန်တစောင်မှာပေါ်ပြပါတယ်။ခေါင်းဆောင်တဦးသို့မဟုတ်အစိုးရတရရဲ့ရည်မှန်းချက်ကိုတိုင်းနာလူမျိုးအားလုံးကအကောင့်ထဲပေါ်နေရတာမျိုးဟာနိုင်ငံသားတွေရဲ့လူအင်စန္ဒနဲ့မကိုက်ညီဘူးလို့ဆိုပါတယ်။လက်နက်ကင်ပရိပခဖြစ်ပွားတဲ့ဒေတာကပညာရေးသင်ကြားမှုကိုထည့်သွင်းပေါ်ပြခြင်းမပြုတာဟာပညာရေးမဟာဗျူဟာစီမံကိန်းရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်။
ပရိပကဖြစ်ပွားရဒေတာကပညာရေးအခြေအနေကိုကာလအတော်ကြာသုတေသနလုပ်ခဲ့ကြတဲ့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမာရီလောရိုကလည်းတိုင်းရင်းသားပညာရေးနဲ့ပရိပကအကြောင်း2016မှာစာရန်ထုတ်ဖူးပါတယ်ပရိပကဖြစ်တဲ့ကချင်မွန်နဲ့ကရင်ဒေတာကတိုင်းရင်းသားပညာရေးအခြေအနေကိုကွင်းစင်လေ့လာပြီးရေးသားထားတာပါမြမယဉ်ကျေးမှုဒလေးကိုအဓိကထားပြီးမြမမှုပြုတဲ့တင်ယိုးညွှန်းနှန်းတွေဟာဒေသဆိုင်ရာလိုအပ်ချက်နဲ့မကန့်ညီတာကြာပြီဖြစ်ပါတယ်။တိုင်းသားကလည်းကိုယဉ်ကျေးမှုနဲ့ဘာသာစကားကိုထိန်းသိမ်းဖို့အခက်အခဲကြကကြိုးပမ်းကြပါတယ်။ဒါကြောင့်မြန်မာပြည်မှာအစိုးရလက်အောက်ခံမဟုတ်တဲ့တိုင်းသားပညာရေးဌာနတွေရှိပါတယ်။တိုင်းသားအဖွဲ့အစည်းတွေဟာပညာရေးကိုတံပိုးထားကြပါတယ်
။တိုင်းသားပညာရေးမှာအစိုးရကြီးနဲ့လက်ပတ်တဲ့အကြောင်းကနေအစိုးရအကူအညီလုံးဝမပါတဲ့အကြောင်းအထိအမျိုးမျိုးရှိပါတယ်။အစိုးရကအသွင်ပြေးပေးတဲ့ကြောင်းမှာဆရာနဲ့သင်ယူကိုအယတ္တအဖွဲ့ကထောက်ပံ့တာမျိုးရှိပါသေး။တိုင်းရင်းသားလက်နက်ကိုင်ကြီးစိုးတဲ့ဒေသကအစိုးရကြောင်းကိုအယတ္တနဲ့တိုင်းရင်းသားအဖွဲ့တွေကပံ့ပိုးကူညီတာမျိုးလည်းရှိပါသေး။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွဲလို့တဲ့ ရောနောကြောင်းမျိုးဖြစ်ပါတယ်။တိုင်းနာလက်နဲ့ကိုင်အုပ်ချုပ်ပေးမယ်။အစိုးရတင်ယုံညွန်းတန်းကိုတုံးတဲ့ကျောင်းတွေကချင်နဲ့မွန်ပြည်နယ်မှာရှိပါတယ်။ဒီကျောင်းကိုပြီးတဲ့သူတွေဟာနောက်ပိုင်းမှာစာပေဝဲဝင်ပြီးအစိုးရကျောင်းကိုပြောင်းနိုင်ပါတယ်။တိုင်းနာလက်နဲ့ကိုင်နဲ့ရပ်ဖက်တွေဖွဲ့ထားတဲ့ကျောင်းတွေကိုတော့အစိုးရကအသိအမှတ်မပြုပါဘူး။
အရက်ဘက်အဖွဲ့အစည်းကဖွင့်တဲ့တိုင်းသားကျောင်းတွေဟာတိုင်းသားဘာသာစကားသုံးတဲ့တင်ညိုးညွှန်းနှံ့တဲ့တီးကြားတင်ကြားနည်းကိုသုံးပါတယ်ဒီကျောင်းမျိုးကိုအစိုးရကအတိအမှတ်မပြုလို့ကျောင်းမပြောင်းနိုင်ပါဘူးနိုင်ငံသားတင်ညိုးအသုံးပြုတဲ့ကျောင်းမျိုးကချင်နဲ့ကရင်ပြည်နယ်မှာရှိပါတယ်ခရစ်ယာန်သာသနာပြုကျောင်းတွေဖြစ်လို့ကျောင်းဆက်တက်ခြင်းရင်နိုင်ငံသားကိုထွက်ပြီးတင်ကြားတဲ့နည်းလမ်းသာကျမ်းပါတယ်နေရာဒီမှာကျောင်းမှာတိုင်းသားဘာသာစကားနဲ့ယဉ်ကျေးမှုကိုတင်ကြားတာမျိုးရှိပါတယ်အစိုးရကျောင်းမှာပုံမှန်စာသင်မှုရန်နာတဲ့အခါသင်ကြားတဲ့နွေရာသီသင်တန်းဖြစ်ပြီးအရတားနဲ့ဘာသာရေးအဖွဲ့အစည်းတွေကထောက်ပံ့ပါတယ်လက်နက်ကန်ပဋိပက္ခနဲ့ငင်းငင်းရေးအခြေအနေကိုလိုက်ပြီးတိုင်းရင်းသားပညာရေးပြောင်းလဲနေတယ်လို့ဆိုပါတယ
်အစိုးရတပ်နဲ့ပဋိပက္ခပြင်းထန်တဲ့ဒေသတွေမှာတိုင်းရင်းသားမိဘဟာသားသမီးကိုအစိုးရကျောင်းမှာမထားကျင်ကြတာများတယ်လို့ဒေါက်တာအက်စလီစောက်နဲ့ပေါ်ပေါက်ကမရီလောလို့ကဆိုပါတယ်ပြိပခပြင်းထန်လေလေပြီးကြရက်တီလူစိတ်များလေလေဖြစ်လာတယ်လို့ဆိုပါတယ်ငင်းကြတဲ့ကာလမှာသာမြန်မာနဲ့ရောနှောလူစိတ်ရှိကြပုံရပါတယ်2017ကကချင်းပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်တော့ဂျင်းပေါ်ဘာသာစကားကိုဦးစားပေးဖို့အဓိကထားလာကြပါတယ်ကေအိုကြီးစိုးတဲ့ဒေသတွေမှာဆိုရင်အင်္ဂလိပ်စာနဲ့ကချင်းစာကိုဦးစားပေးသင်ကြားကြပါတယ်ကေအန်ယူကရင်အမျိုးသားအစည်းအရုံးချုပ်ကိုင်တဲ့ဒေသမှာပညာရေးစနစ်ကိုနိုင်ငံခြားအကူအညီနဲ့တည်ဆောက်လာတာနှစ်ပေါင်းကြာညောင်းနေပါပြီ။ဒေသဆိုင်ရာလိုအပ်ချက်နဲ့ကိုက်ညီဖို့တင်ကြားတဲ့ပို့ချတဲ့ကျောင်းတွေဖြစ်လို့အစိုးရပညာရေးစနစ်နဲ့အလွန်ကွဲပြားခြားနားပါတယ်။2020မှာ KNU နဲ့အစိုးရတပ်အပြည့်အခတ်ရက်စဲလိုက်တဲ့အခါကရင်ကျောင်းတွေဟာအစိုးရပညာရေးစနစ်နဲ့အဝင်ခွင့်ကျဖြစ်ဖို့အခက်အခဲဖြစ်နေပါတယ်။မွန်ပြည်နယ်မှာတော့ဘူလာဒန်းမှာမွန်စကားသုံးပြီးအလေဒါမှာမြန်မာစကားသုံးကအစိုးရသင်ရိုးအတိုင်းသင်ကြားနိုင်ပါတယ်။ဒါကြောင့်မိုးအမျိုးသားကျောင်းထွက်တွေဟာမိုးစကားကျွမ်းကျင်ပြီးအစိုးရစစ်စေတမ်းစာမိုးပွဲကိုမြန်မာလူပြေကြပါတယ်ခင်ဗျာ
။ဦးအောင်ခင်မြန်မာရေးသုံးသပ်ချက်ကိုတော်တာရှင်တွေနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှတော့အမေရိကန်သုံးအီဒီယန်သင်ရန်စာစီစဉ်ကိုတင်ဆက်ပေးကြပါတယ်။ဒေါ်လာတန်ကပြောပြပေးပါလိမ့်မယ်ရှင်။
ဒီရင်ဘာ English American Side Ganda မှာမြန်မာဒရင်လောကမှာတုံနှုံနေတယ် idiom အသုံးချို့ကိုကျင်ပြပေးမှာမို့ပထမဦးဆုံးကျင်ပြပေးမယ် idiom အသုံးကတော့
tit for tat
ဖြစ်ပါတယ်စာလုံးပေါင်းက tit tit for for tat tat tit for tat ဆိုတဲ့ဒီအသုံးဟာအင်္ဂလိပ်ဘာသာမှာထုလိုက်ရိုက်လိုက်တဲ့အသံတွေကိုရည်ညွှန်းတာဖြစ်ပါတယ်ဆလိုရာကတော့တစ်ဖက်ကအသံတစ်သံထွက်တဲ့အတွက်ကြောင့်နောက်တစ်ဖက်ကလည်းအတန်တန်တန်လိုက်ထွက်တာဖြစ်ပါတယ်။ idiom ဆိုတဲ့ device ဒီဘက်ကတော့တစ်ဖက်ကမခံချင်းစရာတစ်ခုခုလှုပ်လိုက်တဲ့အတွက်ကိုယ့်ဘက်ကလည်းမခံဘဲပြန်လက်တုပ်ပြန်တာကိုဆလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ this for that ဆိုတဲ့အသုံးနဲ့တူတယ်လို့ဆိုရမှာပါ။ကျမတို့မြန်မာမှာတော့အပြန်အလှန်သူကချကိုကလည်းသူ့ကိုပြန်ချတာမျိုးသူကကိုနားလာကိုက်ကိုကသူ့ပါပြန်ကိုက်တာမျိုးဘာပြန်ချရပြန်ချကြတယ်ဆိုတဲ့အနေအထားမျိုးကိုဆလိုတာဖြစ်ပါတယ်။ဒီသုံးကိုအမေရိကန်နဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးသဘောတူညီမှု95ရာခိုင်နှုန်းရထားတာကိုတရုတ်ကစဖြစ်လိုက်လို့အမေရိကန်ကိုတင်ပို့တဲ့တရုတ်ကုန်စည်တွေပေါ်သမ္မတဒေါ်နယ်ထရမ့်ကအခွန်တိုးကောက်ခဲ့တယ်လို့တရုတ်ကလည်းလက်တုံပြန်ပြီးတရုတ်ကိုအမေရိကန်ကတင်ပို့တဲ့ကုန်စည်တွေပေါ်အခွန်တိုးကောက်လိုက်တဲ့အတွက် foxbusiness.com မှာU.S. China immersed in a tit-for-tat tariff trade war. American ni diyo nhanai ngā ha bārabiyan chārabiyan po gongdwe po konto kao ni de dwe gongdwe yi si ma ni myo ni di suwe gao yi ne ye ta ghe ra phit pare. Di itong ne patte lo George Groupi de upmao li la ji cha ya aung ma.
John hit Harry, so he hit him back. It was tit-for-tat.
John ga Harry go yai de. ဒါကြောင့်လေသူကပြန်ရိုက်တယ်။ဒါကတော့သူကချကိုကလည်းပြန်ချလိုက်တဲ့သဘောဖြစ်ပါတယ်လို့ဒီပေရပါတယ်။ ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ John hit Harry so he hit him back it was tit for tat
ခုဆက်လက်ကြည့်ပြပြီးမယ် idiom အသုံးကတော့
foot the bill
ဖြစ်ပါတယ် foot foot ကဒီနေရာမှာအောက်ဆုံးနားမှာရှိနေတာကိုဆိုလိုတာဖြစ်ပါတယ်ဥမာလေကအောက်ဆုံးအထစ်ကို foot of the ladder လို့သုံးထားတယ်လို့စည်ရင်အင်းတွေမှာလဲကဏ္ဍတွေအလုံးပေါင်းပြီးအဖြေကိုအောက်ဆုံးမှာရေးချတာကိုဆိုလိုတာဖြစ်ပါတယ်။ The bill ကတော့ငွေပြေစာဖြတ်ပိုင်းဖြစ်ပါတယ်။စကားတစ်ခုနဲ့ဓာတ်ရိုက်အဓိပ္ပာယ်ကငွေပြေစာဖြတ်ပိုင်းရဲ့အောက်ဆုံးမှာပေါင်းထားတဲ့ကျသင့်ငွေဖြစ်ပါတယ်။ Idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့ကျသင့်တဲ့ငွေကိုတာဝန်ခံရှင်းပေးတာစိုက်ထုတ်ပေးတာဖြစ်ပါတယ်။အထူးသဖြင့်အတော်လေးကုန်ကျစရိတ်များတာကိုစိုက်ထုတ်ပေးရမှာသုံးလို့ရှိပါတယ်။ဒီသုံးကိုလက်ရှိတရုတ်နဲ့အမေရိကန်ကုန်သတီးစစ်မှာအမေရိကန်ကိုတရုတ်ကတင်ပို့နေတဲ့ကုန်စည်တွေပေါ်သမ္မတထရမ့်ကအခွန်တိုးစစ်ချလိုက်တဲ့အတွက်တရုတ်ကပို့ကုန်တွေပေါ်မှာလိုက်ဈေးတင်လိုက်လို့ Red Power Design Electronic ဆက်ပြီးတွေထုတ်လုပ်တဲ့ Seattle ရှေ့ဆိုင် American ဆက်ပြီး Company အနေနဲ့တရုတ်လုံဆက်ပြီးတာယာတွေနဲ့တခြားဆက်ပြီးအစိတ်ပိုင်းတွေကိုဝယ်ယူတင်သွင်းရမှာအရင်ထက်ဈေးပိုပေးဝယ်ရတာကြောင့် Washington Post သတင်းစာကြီးမှာ US bike maker feels he foots the China tariff bill ဆိုပြီးတရုတ်ကုန်စည်တွေပေါ်စစ်ချက်တဲ့အခွန်ကိုအမေရိကန်ဆက်ပြီးကော်မတီကပဲကြက်ခံရတဲ့ကင်းဆိုင်နေတယ်လို့ယူဆတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥမောင်းလေးလာကြည့်ကြရအောင်ပ
ါ The father of the bride offered to foot the bill for his daughter's wedding
သူတို့သမီးရဲ့အဖေကသမီးမင်္ဂလာဆောင်ကုန်ကျစရိတ်ကိုကြက်ခံဖို့ကန့်လန့်ခဲ့တယ်လို့ဒီပေရပါတယ်ဥမောင်းနောက်တစ်ခါလည်လာကြည့်ကြရအောင်ပ
ါ The father of the bride offered to foot the bill for his daughter's wedding
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
take a hit
ဖြစ်ပါတယ်စာလုံးပေါင်းက take take ကယူရာ a hit a hit ကထိတာရိုက်တာခံရတာဖြစ်ပြီးစသုခွေဓာတ်ရိုက်ဒီဘေကထိတာရိုက်တာကိုခံရတာဖြစ်ပါတယ် idiom ဆိုတဲ့သဘောဒီဘေကအထိနာတာဆုံးရှုံးမှုနစ်နာမှုကြီးမားတာအပျက်စီးကြီးမားတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကိုလက်ရှိအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားပို့ကုန်တွေပေါ်အပြန်လှန်အခွန်စည်းချက်မှုကြောင့်တရုတ်ကပို့ကုန်တွေဈေးတက်တဲ့အတွက်အမေရိကန်မှာကုန်စည်နှုန်းတွေတက်လာလို့လက်လီဆိုင်တွေအထိနာကြဖို့ရှိနေတယ်ဒီကုန်သွယ်ရေးစစ်ကြောင့်နိုင်ငံတစ်ဖန်ဆိုင်တွေပိတ်ပြရမယ်အခြေစိုက်နိုင်တယ်ဆိုပြီး CNBC ရုပ်သံလွှင့်က retailers to take a hit Trade war could cause widespread store closures. ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The airline company took a hit because of the recent plane crashes.
ဒီဂျန်ကုမ္ပဏီကမကြတိမီကလေယာဉ်တွေပစ်ချခဲ့တဲ့အတွက်အတော်လေးအထိနာခဲ့တယ်လို့ဒီပေရပါတယ်။ဥမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
The airline company took a hit because of the recent plane crashes.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
tit for tat, foot the bill, take a hit.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာတန်စီစဉ်တင်ဆက်ပေးထားတဲ့အမေရိကန်သုံးအီဒီယန်သင်ခန်းစာကိုတော့တာရှင်နေနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အတန်လေးစီစဉ်နဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News မှာထုတ်လွှင့်နေချိန်နဲ့တပြိုင်နက်နားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနက်ခင်မတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ24 40နဲ့51အပြင်လမ်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီနေ့မနက်ပိုင်း9:00ထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဒိုင်းလိုင်းအစီအစဉ်ကိုတော်တာရှင်နေနားဆင်ကြဖို့ရှိပါတယ်။စီစဉ်ထုတ်လွှင့်ရမှုမဆုမွန်နဲ့ကိုအောင်လွင်ဦးတော်စီစဉ်တင်ဆက်ထားတဲ့ဒိုင်းလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒိုင်းလိုင်းအစီအစဉ်မှာတော့ဆန္ဒပြပွဲတွေမှာထိတဲ့ prefect တွေမဖြစ်အောင်ဘလို့ရှောင်နိုင်မလဲဆိုတော့ဆွေးနွေးတော့မှာပါ။မြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတဲ့ရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံကြရထိခိုက်နေနိုင်ရတဲ့ဖြစ်တွေနဲ့လည်းကြုံရလို့ရှိပါတယ်။ဒီနေရာမှာငင်းချဲတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနေနေတယ်ဆိုပြီးအာဏာပိုင်တွေအပေါ်အပြစ်တင်တာမျိုးရှိသလိုဆန္ဒပြသူတွေဘက်ကစီကံချိုးဖောက်တယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာမျိုးတွေလည်းရှိပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးတွေကိုရှောင်ရှားဖို့ဘယ်လိုလုပ်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးတော့မှာပါ။ဒီဥပဒေရှုတော့ဒီလူမှုရေးရှုတော့နေရတဲ့ကျွန်တော်ဆွေးနွေးနိုင်မှုအတွက်ပင်နယ်ဆွေးနွေးဖို့ပုဂ္ဂိုလ်နှုဖိတ်ကြားထားပါတယ်။ဒီကတော့လူခွင့်ရေးရှင်းနေကြီးဖြစ်တဲ့ဦးသိန်းတန်းဦးကနောက်တူကတော့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေအတွက်လှုပ်ရှားနေတဲ့အသံဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခဖြစ်ပါတယ်။ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးစလုံးလည်းအခုလေးလိုက်မှမှရောက်နေကြပါပြီ။ဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီထိတ်တဲ့ရင်ဆိုင်ပြဿနာဖြစ်နေရတဲ့ဒီအကြောင်းရင်းခံတချို့ကိုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်။ဆိုတော့အော်ကိုဆောင်ခအရင်ဆွေးနွေးပြပါလားခင်ဗျာဘလို့အကြောင်းရင်းခံတွေကအခုလိုမျိုးပေါ့လေမကြာခဏရုံရင်းဆန်ခအခြေအနေမျိုးအဓိကရုံးလိုအခြေအနေမျိုးတွေဖြစ်လေရှိတယ်လေခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာညှိနှိုင်းတိုင်ပင်မှုတွေကိုဒီအစိုးရဘက်ကဆောင်ရွက်တာမျိုးအားနေတဲ့အခါမှာဒီဆန္ဒဒီတက်ကြွလှုပ်ရှားသူတွေဆန္ဒအထူးပြင်းတော့ဒီအောင်တပြည်ပြည်လက်မြေဆက်ယုံပေါ့နော်အဲ့ဘက်မှာအဲ့ဒီကိစ္စဆိုရင်ဒီအဲ့ဒီခြေရောက်မှာရှိတဲ့ပြည်သူလူထုကဒီအခုမှဆက်ဖြစ်တာမဟုတ်ဒီကိစ္စကလွန်ခဲ့တဲ့2018ခုနှစ်ကနေသူရဲ့ကန့်ကွက်မှုတွေဆက်တိုက်ရှိခဲ့တယ်ဆိုတော့အဲ့လိုကန့်ကွက်သုံးကလည်းပြီးအဲ့2018သုံးကနေကလည်းဒီဆန္ဒအဲ့ဒီဒါကန်18ဦးကိုဒီပြရဆွဲတာရှိရအဲ့ဒီက4ရောက်လောက်ဆိုရင်3,000လောက်ကျခဲ့တာရှိတာကိုကျွန်တော်တို့ကတွေ့ရတယ်ဆိုတော့အဲ့ဒီကနေ့ကမပြီးလေတဲ့ကိစ္စကိုဒီအစိုးရဘက်အထူးသဖြင့်တော့ဒီကိစ္စဆိုရင်မန်နေတိုင်းဒေတာစုရောင်းနေတဲ့တက်ဆိုင်ရေးလိမ့်မယ်လို့ထင်တယ်အစိုးရဘက်ကညှိနှိုင်းရှင်းလင်းမှုတွေလုံးဝရှိခဲ့တာကျွန်တော်တို့မတွေ့ခဲ့ဘူးဆိုတော့ဒါကဒီအစိုးရဘက်ကပြက်ကွက်မှုပေါ့ဆိုတော့အဲ့လိုအစိုးရရဲ့လူလူရှိမှုတွေအပေါ်မှာဒီဆန္ဒပြောတဲ့ဒေတာကန်တောင်လူလေဓမာတွေဆန္ဒရွာသားတွေဟာလုံးဝကျင့်နေမှုမရှိဘူးသူတို့ကိုယ်တိုင်ရဲ့အဲ့ဒီ2018လောက်ကနေအရင်းစာချင်းချင်းပွဲတွေတန်ကုန်မှာလည်းတက်လို့တို့တော့လည်းပဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီရက်ဖက်ဖွဲ့စည်းရေးနည်းနည်းဒီအားပေးဝန်းရံမှုတွေနေခဲ့တာတော့ရှိတာပေါ့ဆိုတော့တို့တော့လည်းပဲအဆန္ဒပြောချင်တာကဒီအစိုးရဘက်ကနေပြီးတော့သူတို့နဲ့တိုင်းပင်ဆွေးနွေးမှုတွေသူတို့ရဲ့အတန်ကိုနားထောင်မှုတွေမရှိတဲ့အပြင်ကိုသူတို့ကတော့မှဒီမန်နေတိုင်းဒေတာဝန်ကြီးချုပ်ကဘယ်လိုပြောခဲ့လဲဆိုတော့ဒါလူမျိုးစုတွေရဲ့အတန်ဆိုတာမျိုးဒါမနစ်ကလေးရဲ့ပြစ်တင်တာတွေပြောခဲ့တာမျိုးရှိတယ်ပေါ့ဆိုတော့ဒါကကျွန်တော်တင်တဲ့ဒီကိစ္စရဲ့အကုန်လုံးဟာဒီအစိုးရရဲ့ဒီဆန္ဒဆွေးနွေးမှုတွေအားနည်းချက်တောင်ဖြစ်တယ်လို့ထင်တယ်ခင်ဗျာ
ဟုတ်ကဲ့ဟိုတခုရှိတာကျွန်တော်ဒီနောက်ဆုံးဖြစ်ရပ်ကိုကြည့်မယ်ဆိုရင်ပေါ့လေဒီဆန္ဒပြတဲ့သူတွေဘက်ကဒီကုမ္ပဏီပိုင်းပစ္စည်းတွေကားတွေကိုဖြတ်တာစီးတာရှိတယ်ဆိုပြီးကြားတာမျိုးလည်းရှိပါတယ်ဆိုတော့ဟိုတခါတည်းကမှဒီဆန္ဒပြသူတွေဘက်ကရောဟိုထိတ်တိုက်တိုးမဲ့အခြေအနေမျိုးတွေကိုဖန်တီးတယ်လို့ဖြစ်သွားတာမျိုးတွေရောမရှိဘူးလားကိုဆောင်ခ
ကျွန်တော်တင်နေပြသူတို့မှရွေးချယ်ကြမရှိဘူးသူတို့ဟာဒီအစိုးရကိုလည်းအချိန်ချင်းပြောလာတနစ်ကျော်လို့ဒီပြောလာခဲ့ပြီလူတွေလည်းထောင်နေတန်းနေကြနေပြီဆိုတော့သူတို့ကသူရဲ့မြေယာတွေကိုမရွှေ့ကျင်ဆန္ဒပြောကုမ္ပဏီကလည်းအဲစာတုပ္ပါပတိတချို့တွေကိုဖောက်ဖျက်ထားတာရှိတယ်။ဥမာလမ်းတွေကိုပြင်ပေးမယ်လို့ပြောပြီးအဲ့ဒီလမ်းတွေကိုအသုံးပြုပြီးပြည်စီအောင်လုပ်တာအခုကတည်းကနေပြီးတော့သူတို့ဟာတောက်တုံးကြီးရရှိမှုနည်းလာတာဒါတွေကိုကြုံတွေ့လာတယ်ဆိုတော့သူတို့လည်းပဲဒီဆန္ဒအစိုးရဘက်ကလည်းဖြည့်ရှင်းနေနိုင်မှုမရှိတဲ့အခါမှာသူရဲ့ဘဝဟာဒါဟုမှသူတို့ဒီလိုနည်းနဲ့မဆန့်ကျင်ရင်သူတို့ပေါ်မှာအာရုံစူးစမ်းမှုတွေမရှိဘူး။သူတို့ဘက်ကလည်းဒီလူရှိမှုတွေလုပ်တဲ့အခါမှာသူတို့ဟာဒီနီလန်းကိုပဲနောက်ဆုံးအနေနဲ့တုံးရတယ်လို့ကျွန်တော်မြင်နေပြဟုတ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးသိန်းတန်းဦးမြင်ရောခင်ဗျာကျွန်တော်တခြားမဟုတ်ကိုဒီလိုပေါ့လေဆန္ဒပြန်ရုံရောက်ကရောက်အမှုတွေလည်းဆရာဦးသိန်းတန်းဦးကြုံမှုပါပဲ။ဆိုတော့ဥပဒေပညာရှင်တယောက်အတွေ့အကြုံရောဒီလိုထိတ်ထိတ်ပြဿနာဖြစ်ရတဲ့အကြောင်းရင်းကနေဘာတွေလို့များသုံးသပ်လို့ရလဲဆရာဦးသိန်းတန်းဦး။
နှစ်ချက်နှစ်ဖက်ဘယ်နှစ်ဖက်ရည်ကြတနာပါပဲခုနကကိုသောက်ခပြောတဲ့ဟာလဲအခိုင်ရတော့မှန်တယ်အကုန်တော့မမှန်ဘူးပေါ့နော်ဒါကျွန်တော်ဖြစ်စင်နေရတစ်ခုနဲ့တစ်ခုမတူပွဲပြားတဲ့အခါကျတော့တစ်ခုစီလဲစဉ်းစားအဲ့တော့ဘယ်နှစ်ဖက်ဆိုတဲ့ဟာကားလည်းမရှိဘူးလို့ဟာအဲ့တော့တစ်ဖက်ကလည်းဒါဟာဒီအုပ်ချုပ်တဲ့အစိုးရဘက်ကအာဏာပိုင်တိုင်းဝန်ဘက်ကလည်းပဲအဲ့ဒီလွတ်လပ်စွာစီဝေးဝင်တဲ့ထုတ်ပေါ်ဆန္ဒထုတ်ပေါ်ပြောကြဝင်တာ မိုးရွာပါခွင့်ရေးဖြစ်တယ်ဖွဲ့စည်းပုံကျဲဦးတွေရစောင့်ရှောက်ထားတဲ့ခွင့်ရေးဖြစ်တယ်ကြားခွင့်ရှိတယ်ဆိုတော့အပြီးမှပြီကိုလုပ်တယ်တစ်ဖက်ကလည်းပဲဒီဆန္ဒပြတဲ့လူတွေတက်ကကြတယ်ခုနကဒေါသအတယောက်တို့ဒီဒီမကြေမနပ်ဖြစ်ပြီးတော့မျိုးဟိုအဆင့်ကျော်သွားတာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့စနစ်တကျပဲနီးလန်းတကျငြင်းချမ်းဆိုတာစုဝေးဆန္ဒပြတာပဲဖြစ်ဖို့လိုတယ်အဲ့တော့အခုကျွန်တော်တို့တိုင်းပြည်မှာဖြစ်တဲ့ကိစ္စတော်တော်များများမှာတော့အဲ့လိုဘယ်နှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်ဟိုအပြန်လန်းနားလည်နိုင်တာမျိုးမရှိဘူးအုပ်ချုပ်တဲ့ဘက်ကလည်းပဲဒါကျွန်တော်ဘယ်ဖြစ်စဉ်တစ်ခုတည်းကိုပြောတာပေါ့ဘီဘုံရဆိုလို့ရှိရင်ဒါတော့ဘသူမှဆန္ဒပြကြရင်နော်အုပ်ချုပ်တဲ့လူကအဲ့တော့ဆန္ဒပြတဲ့သူတွေတော့မကျေနပ်တော့ဒါမကျေနပ်တော့အဲ့ဒီအပေါ်မှာကတိကောက်ကိစ္စတွေဖြစ်တယ်ဒါဖြင့်တို့ right ပဲတို့အခွင့်အရေးပဲအပြားကွင်းရှိပါတယ်လို့ဟုတ်တယ်လိုက်လိုက်လေလေလက်ခံနိုင်တဲ့အနေအထားမရှိဘူးတစ်ဖက်ကလည်းဒေါသလျောက်စိတ်ခံစားမှုရဖြစ်တဲ့အပေါ်မှာကျွန်တော်တို့ပေါင်ထဲမှာရပ်မနေပဲနဲ့ခုနလိုတုတ်ပြန်သွားမယ်ဆိုရင်တော့မလူလားတဲ့ပုံစံအပေါ်မှာအဲ့တော့ကျွန်တော်မြင်တာတော့ဒီဘက်မှာအပြန်လန်နားလည်မှုနဲ့တို့ကိုသူ့လိုသူလုပ်ပြီးတော့ပေါင်ထဲကသွားဖို့လိုရာဟာဒီရှောင်ရှားဖို့တွေအဓိကကြတဲ့အချက်ဖြစ်တယ်လို့ကျွန်တော်ထင်တယ်
โอเคเสี่ยอูเตียนเนี่ยซุนนี่อ่ะเจซุบาสรุปကျွန်တော်တို့ဒီซุนนี่ဝဲကိုကိုယ်တိုင်ပါဝင်ซุนนี่ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လဲအခုလေးလိုက်မှမှာရောက်နေပါတယ်အရင်ဆုံးတူးကိုအလှည့်ပေးရင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံကကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်သဘောထားလဲซุนนี่မြင်မြန်လို့ရပါတယ်ခင်ဗျာ
ကျွန်တော်ညီရောဆန္ဒပြခြင်းဒီအခြေခံဒီခုရေးတည်းရွှေ့ပါတယ်လို့အစိုးရညီရတရားဝင်အတိမတ်ပြီလို့ပြောရတယ်ခင်ဗျာတရားဥပဒေနဲ့လေသာဥပဒေပါတယ်ခင်ဗျာဒီလိုဒီဆန္ဒမဲခြင်းကြီးပြင်ရောက်ထားတော့ကြောင့်ဒီဒီကတော့အစိုးရချစ်ဖို့လေပါတယ်တရားဝင်ကိုဒီကတော့အစိုးရချစ်တယ်ဒီလိုရှိတယ်တမန်တော်ကအစိုးရချစ်ရင်ဆန္ဒပြတာကိုရိုးသားသားခွင့်လွှတ်မယ်လို့ကျွန်တော်ယူဆပါတယ်နံပါတ်1ကကျောက်တိုင်းရုံးနဲ့တရားကုမ္ပဏီကမှဆန္ဒပြတာကိုတရားအလိုချင်တော့လည်းဒါအချင်းနဲ့ခံတယ်ဒီမှာအစိုးရရဲ့အနေချက်တစ်ခုလို့ကျွန်တော်တွေ့ပါတယ်ခင်ဗျာ
โอเคโอเคคุณคมอลซุนนี่นะเจซุบาเราတို့ဟိုစာရီနဲ့ပေးဖို့ထပ်ပြီးซุนนี่ထားတဲ့ပုဂ္ဂိုလ်တချို့ရဲ့စာရီကိုလည်းဒီနေ့မှာအလင်းသင်းလို့ဖော်ပြခြင်းပါတယ်ပထမဆုံးစာတစ်စောင်ကတော့ကျွန်တော်တို့ကိုလာထွန်းရဲ့ပေးစာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျငိမ့်စုစီလို့ခေါ်တဲ့ငိမ့်ညမ်းစွာဆန္ဒပြခွင်စီတန်းလှောက်ခွင်ဆိုတဲ့အခွင့်အရေးကိုအင်တာနက်ကောင်းပြီးတော့ဖြစ်သူအကုန်လုံးနေပါကဆန္ဒပေးအတည်ပြုထားတဲ့ဆိုတော့2008အခြေခံဥပဒေမှာထည့်ရေးထားတဲ့အခြေခံအခွင့်အရေးပါမပေးခြင်းပေးခြင်းနဲ့ဈေးဈစ်ပေးထားတဲ့ငိမ့်စုစီဥပဒေအရာပေးထားတာတောင်အကြောင်းအကျိုးမပြဘဲနဲ့ညှင်းပယ်ခံရစေပါဒီတော့ရှရှားပပရထားတဲ့အခွင့်အရေးကလေးကိုဖန်ခံရမလားလို့မို့မရဲဆန္ဒပြတဲ့သူတွေကတော့ပြဿနာဖြစ်အောင်မလုပ်ကြမလုပ်ရဲကြတာကိုရရဲ့ကြီးပြောရဲပါတယ်ပြဿနာဖြစ်တာဖြစ်စေတာဖန်တီးတာကတော့အနာပိုင်းတွေဘက်ကအကြီးကပါပဲပြထန်ထားတဲ့ဥပဒေအတိုင်းဆန္ဒပြတာဖြစ်လို့ဆန္ဒပြသူတွေကိုယ်တိုင်ကပြဿနာမလုပ်နိုင်အောင်နဲ့အပြင်ကဝင်လာပြီးတော့ဝယုံသုံးကမလုပ်နိုင်အောင်ကာကွယ်ပေးရမှာကတာဝန်ရှိအနာပိုင်တွေရဲ့တာဝန်ဖြစ်နေတာကြောင့်မို့ပါပဲ။နောက်ပြီးတာမန်ပြည်သူတွေကတော့ဆန္ဒပြတာကိုစိတ်ဝင်စားတာစိတ်ဝင်စားတာပဲရှိတာပါ။ပြဿနာအတက်ခံပြီးတော့ဝယုံသုံးကလုပ်လို့မရှိပါဘူး။သွားကြည့်ရင်တော့မှတိမ်ကြုံအဖမ်းခံရမှာတော့ကြောက်နေကြတာ။ပြဿနာဖြစ်အောင်ဘယ်သူတွေကိုသုံးတယ်လဲဆိုတာကအနာပိုင်တွေဖွဲ့စည်းထားတဲ့အယက်ဝတ်စွမ်းအားရှင်တို့ပြည်သူအကျိုးပြုအထောက်အကူပြုစတဲ့အဖွဲ့တွေပါ။အယက်သာအစိုးရတက်နေပြီးဆန္ဒပြစရာမလိုတော့ဘူးဆိုတဲ့အယူအဆအဖြစ်အမှောင်သမားအစိုးမြင်ဝါးရီစတဲ့ဒစိကတာတွေကလည်းရှိနေပါတယ်။ပိုဆိုးတဲ့တာတကားကငြိမ်းချမ်းစွာပွဲပြေးသွားရင်အောင်အတရေဖြတ်မှုအကြီးညိုပြက်စီမှုနိုင်ငံတော်တစ္ဆာဖောက်မှုပုံမှန်တွေနဲ့ဖန်စီတရားဆွဲတာတွေတောင်တွေ့နေရပါသေးတယ
်။ဟုတ်ကဲ့ဒါတော့ကိုလာထွန်းရဲ့စာပါသူ့ထဲမှာထောက်ပြထားတာတခုကတော့ဒီအယသာအစိုးရတက်လာပြီးဆန္ဒပြစရာမလိုဘူးအစိုးရကိုဆန္ဒပြတာဟာကပြက်ရက်ပြက်လုပ်တယ်ဆိုတော့အမြင်တွေရှိနေတယ်ဆိုပြီးသူ့အမြင်ကိုပြောထားပါတယ်ဆိုတော့ဒီလိုသဘောထားမျိုးတွေကျေပြန့်ရှိနေတယ်ဆိုရင်တော့ဟိုစိတ်မကောင်းစရာပါဒီမိုကရေစီထွန်းကားတဲ့နိုင်ငံတိုင်းမှာဆန္ဒပြတယ်ဆိုတာအဆန်းတော့လည်းမဟုတ်ပါဘူးဆိုတော့ဟိုအစိုးရကလူထုအတွက်ကိုတာမန်ကိစ္စပါဆိုတော့ကိုစောင်းကားရဲ့ဒီလိုသဘောထားတွေကတကယ်ပဲရှိနေလားဒီလိုအမြင်တွေဟာဟိုဒီဆန္ဒပြတဲ့သူတွေပေါ့အာဏာပိုင်တွေကနှိမ်နှင်းမှုအားပေးရရောက်နေတဲ့အခြေအနေတွေဖြစ်နေလား
အဲတိတ်ဖြစ်တာပေါ့ဘာလို့လဲဆိုတော့ဒီအထူးဖြစ်တော့ဒီဟိုအခုဆိုရင်မြတ်သားပြင်ဒီဆန္ဒပြတဲ့သူတွေအနေနဲ့ရောနောက်တစ်ခုကကြတော့ဆန္ဒပြရုံနဲ့မဟုတ်သူတို့ရဲ့အမြင်တွေကိုမီဒီယာတွေကလည်းတချင်လွတ်လပ်စွာထုတ်ပေါ်ပြောဆိုကြတဲ့သူတွေကကိုပါဒီဒီဆန္ဒပြောတဲ့ဒီဆန္ဒပြတဲ့အပေါ်မှာအမြင်ဆောင်နေတဲ့ဒီဒီတချို့တော့လူကြီးကြောင့်ဘာလို့သူပြင်ဒီအရင်တော့ဆိုရင်ဒီဆန္ဒပြတဲ့ဆန္ဒပြအစိုးရဝေဖန်နေဆိုရင်တက်မတော်ကပဲတက်မတော်ရဲ့ထောက်ခံတဲ့သူတွေကပဲအဲ့လူတွေကိုပြင်ပြီးတော့အတက်ကောင်းတာအတက်လောက်တာမျိုးတွေ့ရတာအခုနောက်ပိုင်းကျတော့ဒီတက်မတော်ကဒီ NND ဆိုရကိုထောက်ခံနေတယ်ဆိုရလူအုပ်စုတွေကပါအဲ့လူတွေကိုတိုက်ရိုက်ဟိုတိုက်ခိုက်တာတွေလုပ်လာပြည်နာကဒီဟိုလူခွင့်ရေးတွေပေါ်မှာဒီအခြေဒီရည်တည်ကြတဲ့လူခွင့်စီပေါ်တော့ဆန္ဒပြတဲ့ဒီအရက်ကလူခွင့်စီတွေအတွက်ဆိုရင် သူတို့ရဲ့သူတို့ကဒီရန်သူရဲ့ပုံများလာဒီ NND ကိုပြောလို့လည်းမရဘူးအော်ဒီ NND အစိုးရကိုပြောလို့လည်းမရဘူးအဲ့လိုပြောလာတဲ့ခါမှာဒီဒီဆနာဒီ NND ဘက်ကလူတွေကပါဝင်ပြောလာတော့တွေ့ရပြီးတော့နောက်ခုကတက်မတော်ကတော့ပြောနေကြမှာသူတို့ကအမြဲတမ်းသူတို့ကိုဝေဖန်တာနဲ့ဖုန်းနဲ့ကျင်းလိုက်လာကြတဲ့ဟာတွေရှိလာတယ်ပေါ့အဲ့ဒီခါကျတော့ဆနာပြောတယ်ကျွန်တော်ဥပမာအနေနဲ့ပြောလို့ရတာကပြီးခဲ့တဲ့နှစ်မေလမှာဒီအဲဒီခုနတာမွေမာဖြစ်သွားတဲ့ဒီငင်းငင်းရေးဖြစ်ဆန့်ကျင်ရေးပေါ့နော်ငင်းငင်းရေးဆန္ဒပြပွဲဆိုရင်အဲ့ဒီမှာဆိုရင်ကျွန်တော်တို့အဖြူခွင်းခံရပြီးရှေ့ရောက်ဖန်ခံရနောက်ပိုင်းမှာလူစုပေါင်းလူငယ်ဆက်ခွန်တို့တရားစွဲခံရတယ်ကျွန်တော်ပါဝင်ပေါ့နော်ဆိုတော့ဒါဒီကိုကြည့်ကြရမယ့်အဲ့ဒီတော့ကျွန်တော်တို့ရေဟာအာဒီတက်ဆိုင်ရာမြို့ငယ်ဦးစီးမှုနဲ့ပြီးနိုင်ခဲ့တာရှိရဲဆိုတော့ပြီးနိုင်နေဆိုတာကဒါဆန္ဒပြပွဲဖြစ်စဉ်မှာတို့ရင်းနေတဲ့ဒါကိုဆက်မလုပ်ဘူးတောင်းဆိုတာရှိတယ်အဲ့မှာကျွန်တော်တို့ညှိနှိုင်းပြီးတော့โอเคကျွန်တော်တို့ပြန်ကြမယ်လို့ပြောပြီးသွားတဲ့အချိန်မှာမှနောက်ကရေးရဝင်ရိုက်တာကျွန်တော်တို့ခံခဲ့ရရေးရအွန်လိုင်းကျင်းလိုက်ဝင်ရိုက်တာကိုခံခဲ့ရဆိုတော့ပြောချင်တာကသူဟာ negotiation ပြောကြတယ်ဘာလို့ဒီဆိုတော့ပြေဆုံးညှိနှိုင်းရဲ့အလေးအထားကိုသူကစိတ်တဘောမကြောက်သူကအမြဲတမ်း aggressive ဖြစ်တယ်နောက်ကကျတော့အဲ့လိုမျိုးရိုက်ဖို့အတွက်လည်းနောက်ကလူအုပ်ကအမြဲတမ်းတွန်းအားပေးနေတာရှိတယ်နောက်ကလို့ဆိုအဲ့ဒီမှာလာကြတဲ့လူတွေရှိတယ်ဥပမာဒီနေရာငါတို့ဒီနိုင်ငံကိုစုပြီးအောင်တမင်လုပ်နေကြတာမိမကားလမ်းတွေလည်းပိတ်တယ်စားတက်ဖြစ်မှုအဲ့လိုဒီရေးရပေါ်ရဲ့အာယုံတို့တွန်းအားပေးတဲ့လူအုပ်စုတွေလည်းရှိနေဒါကျွန်တော်တို့ကြုံတွေ့ခဲ့တဲ့ဆန္ဒပြပွဲကူရမှာအခြေခံပြီးတော့စဉ်းစားတာပါအခုဆိုလည်းအခုဆိုတော့ကိစ္စရက်ဒီမှာဆန္ဒပြပွဲဖြုတ်ခွင်းတဲ့ကိစ္စရက်ဒီမှာနောက်ပေါ်ရနေပြီးအဲ့လိုတုံ့ပြန်တဲ့ကိစ္စတွေဆန္ဒပြောတယ်သူတို့အဲ့လိုဖြုတ်ခွင်းလိုက်တာမမှားဘူးဆိုတဲ့အယူဆချက်တွေကိုတင်ပြထားတဲ့ကိစ္စရက်ဒီကျွန်တော်တို့ရှိနေတာတွေ့ရတယ်ဆိုတော့ဒါတွေဟာအာကျွန်တော်ဒီမိုကရေစီနဲ့လူခွင့်ရေးကိုတွားတဲ့လမ်းကြောင်းမှာအဟန့်တားတွေဖြစ်တဲ့အစိုးရနဲ့ဒီဆန္ဒပြောတဲ့အစိုးရနဲ့ဒီရဲတပ်ဖွဲ့ရဲ့လုံခြုံရေးနေတယ်မဟုတ်ဘဲနဲ့နောက်မှရှိတဲ့ဒီအထူးသောလူတွေရဲ့ဒီမိုကရေစီပေါ်မှာနားလည်အတိတ်ပဲဖွင့်ဆိုမှုတွေမှားတာဆန္ဒပြောတဲ့ဒီလူရဲ့လူရဲ့စာထုတ်ဖို့ပြောဆိုခွင့်ရတဲ့ညမှာတတိယဝေဖန်မဝေဖန်နဲ့ဘယ်သူတော့မစော်ကားနဲ့စော်ကားတာဟာလူရဲ့စာထုတ်ဖို့ပြောဆိုခွင့်မဟုတ်ဘူးဆိုတဲ့နားလည်ကျွန်တော်ဗားရပြန်မှုတွေမှားတာဒါတွေပေါ်မှာအခြေခံပြီးဖြစ်တဲ့ကိစ္စရက်တွေဟာအဲဒီနေ့အချိန်မှာဒီတက်ကြွလှစားသူတွေအတွက်ဆန္ဒပြောလို့မျက်နာတဲ့သူတွေဒီမျက်နာလို့ဆန္ဒပြတဲ့သူတွေအတွက်တော်တော်လေးကိုဟိုဟိုဘောနာဒီအကျိုးသက်ရောက်မှုများနေတယ်လို့ပြောလို့ရတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတင်းတန်းဦးမြင်ရောခင်ဗျာကျွန်တော်တို့အခုပေါ်လေဟိုပြောနေဆိုနေကြတာဆော့ဆော့တော်တော်ရှင်တယောက်ကစာထဲမှာလည်းပါပါတယ်ဒီရသားဆိုးကတက်လာပြီးဟိုဆန္ဒပြနေစရာမလို့ဒါဟိုဆိုးကဟိုဒီမိုကရေစီလုံနေတဲ့ဆိုးကတရားကိုကပြည့်ရပြည့်လုပ်တယ်ဆိုရဲအမြင်မျိုးတွေရှိနေတယ်လို့သူကထောက်ပြပါတယ်ဆိုတော့ဒီလိုအမြင်မျိုးတွေကရောကျွန်တော်တို့ဒီဆန္ဒပြတဲ့သူတွေပေါ့အာဏာပိုင်တွေဘက်ကနှိမ်နှင်းမှုအားပေးရများရောက်နေသလားဆရာ
ရောက်တာပေါ့ဗျာဒါရေပုံရပြောရရင်တော့ကျွန်တော်တို့ကဟိုဒီအစိုးရကလူမှုအစိုးရဖြစ်တာပဲဆန္ဒမပြရတော့ဘူးဆိုတော့အတိတ်ရောရှိပါဘူးဒါပေမဲ့ခုနလိုလူမှုအစိုးရကိုเนาะဒီလူမှုအစိုးရကိုဒုက္ခရောက်အောင်เนาะဒီအနောက်ချက်ဖြစ်အောင်လုပ်ဖို့အတွက်လုပ်ခဲ့ဆန္ဒပြပွဲအသည့်တာကြီးပါတို့ရတွင်လက်ရှိရှိတဲ့အစိုးရကိုဝေဖန်ဖို့အတွက်ဒါဒီအခွင့်အရေးကတော့ဒါကျွန်တော်တို့ပြည်သူတွေရဲ့ရပိုင်ခွင့်ပဲဗျာအဲ့တော့ဒီနေ့အစိုးရဆိုတာလည်းသဘိမောက်တက်လာတဲ့လူတွေပါပဲဒါပေမဲ့ဒီလူတွေကိုနဲ့ကလည်းကျွန်တော်တွေ့လာတော့ကိုကအဲ့ဒီနေရာရောက်သွားတယ်အုပ်ချုပ်တဲ့နေရာရောက်သွားတဲ့အခါကျတော့ဆန္ဒပြတာတော့ဟိုလိုက်လိုက်လဲတော့ရှိပြီအသိပ္ပာယ်ပြီးတော့အဲ့ဒီအနေထားအဲ့ဒီအစိတ်အခါပေါ်ကတာတာပေါ့နော်အဲ့တော့ဟိုဒီဖတ်ဖြစ်လာပြီဆိုတော့ဟိုအပြင်းပါလာပြီတော့ဗျာကျွန်တော်တို့ဒါတမိုင်းဆက်ဆက်ပြီးဟာဘယ်သူကမြောက်ပြီလို့တော့လမီးရပါညဘသူကဘယ်လိုလုပ်တယ်ဆိုတော့တခါမခံမရနိုင်ဖြစ်တဲ့လေရှိတာပေါ့ခဏလို့ဒါလူလူဆိုတာလေဒါကိုဆိုတော့ကိုဆိုတာလေဝီဝါမှုကြည့်ရမှာပေါ့ဆိုတော့အဲ့ဒီအယူကတော့ကျွန်တော်သဘောမတူဘူးကြာအဲ့ဒါဟာတော်တော်များများလဲလက်ရှိမှာရှိနေတယ်လို့ကျွန်တော်ထင်တ
ယ်ဟုတ်ကဲ့ဆရာဦးတင်တန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတရားဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံလေးလေးလိုက်မှမှကြံနေပါသေးတယ်တူကတော့ကိုဇာနီမောင်ဖြစ်ပါတယ်နယ်သာလန်ကပါကိုဇာနီမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ရတော့နှောင်းရှိမတရားတဲ့ပွဲဒီအုပ်ချုပ်ပုံရပြည်ရဲ့ရေးကိုစေအုပ်စုကကျွန်တော်ခြင်ထားတော့ကြတော့စေအုပ်စုကပြည်သူတွေကိုအမြဲတမ်းရန်လိုနေတော့စံတော့ပြသူတွေကိုသူတို့မထင်လို့မျိုးတော့ဒီတော့အပြည့်မျိုးမျိုးချပြီးတော့သူတို့ဒီအဘတော့အဲ့လိုမျိုးရိုင်းနှံမှုတွေဖြစ်တာလို့ပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကိုဇာနီမောင်ဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်တူးလေးလေးလိုက်မှမှရှင်းနေပါသေးတယ်စင်ကူနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားကတော့ပြောမယ်ဆိုရင်တော့အများကြီးပဲပေါ့ဗျာဒါပေမဲ့တော့တတ်နိုင်နေမှာတော့ချုပ်ပြီးပြောပြပါကျွန်တော်မြင်တာကတော့ဗမာနိုင်ငံမှာအခုဒီမိုကရေစီဆိုတာဘယ်တော့မှမကြသေးပါဘူးလုံနေကြတာပေါ့နော်
လက်ရှိလည်းပြည်သူရွေးချယ်တဲ့အစိုးရလောက်တာပေါ့နော်အစိုးရရောက်ရဲဆိုရမယ်ဒီပိုင်းနေတဲ့သူကအုပ်ချုပ်ရေးသဘောတရားအရာတိုင်းပြည်ကြီးငြိမ်းအောင်အုပ်ချုပ်ရမယ်သဘောတဘာဝတွေရှိတယ်စီးပွားရေးတွေအဆင်ပြေအောင်လုပ်ရမယ်သဘောတဘာဝတွေရှိတယ်ရှိတဲ့အခါကျတော့အရင်တုန်းကသူတို့ကပြည်သူအစိုးရဖြစ်အောင်လုပ်ခဲ့လို့ဆန္ဒပြခဲ့တာမှန်ပေမဲ့ဒီနေ့ဒီချိန်ခါမှာကျတော့အုပ်ချုပ်သူရှုထောင့်ရတချို့ကိစ္စတွေကျတော့ဘယ်လိုမြင်လဲဆိုတော့ဒီခမည်းစင်္ကားကြည့်ဗျာကုကိုဆောင်ခါတို့ဟာလာဘသူတို့ဆိုတာဆန္ဒပြကြတယ်ဆိုပါစို့ဆန္ဒပြဒီလူတွေပဲဆန္ဒပြနေကြဒီလူတွေကလိုင်းစင်ယူပြီးဆန္ဒပြနေသလိုဖြစ်မနေဘူးလားကျွန်တော်ပြောချင်တာတကယ်တော့လွတ်တော်မှာဒီသူတွေရဲ့ဆန္ဒကိုအတိုက်ခံရပဲဖြစ်ဖြစ်လွတ်တယ်ထဲမှာပါတဲ့ပုဂ္ဂိုလ်တွေရပဲဖြစ်ဖြစ်ပြည်သူတွေကိုဒီမိုကရေစီလမ်းကြောင်းအရာရသင့်ရထိုက်တာတွေကိုတင်ပြပေးနိုင်ရမယ်အဲ့ဒါကလည်းအဓိကကြပါသူတို့ကမပြောတဲ့အခါကျတော့လမ်းပေါ်မှာထွက်တယ်ဗျာလမ်းပေါ်မှာထွက်ပြီးတော့ရိုးရိုးလှုပ်တယ်ဗျာရိုးရိုးလှုပ်တဲ့မှာလူသူကလူတထောင်စုထားတယ်ဆိုပါစို့အဲ့လူတထောင်ဟာအရှူစင်ဆုံးလူတွေမဟုတ်ဘူးတခါတလေနောက်ဆုံးကြတဲ့လူကရှင်းရင်းကြောရင်လူရုံးမာတယောက်ဖြစ်နေမယ်ပေါ့အဲ့တော့ရုံရင်းဆန်ကလှုပ်ရင်လှုပ်မယ်ပေါ့ဆိုတဲ့အခါကျတော့အုပ်ချုပ်သူရှူတော့ရကြတော့ဒါတွေကလက်မခံနိုင်ဘူးဆိုတဲ့သဘောကိုရှိပါတယ်စင်ကာပူမှာကျတော့ဥမာ public corner ဆိုတာကျတာအဲ့ဒီနေရာတစ်ခုမှာပဲလှုပ်ခွင့်ရှိတယ်လိုင်းစင်တင်ရတယ်တင်ပြီးရင်အဲ့ဒီနေရာမှာလောက်ရတယ်ရဲတွေကဝန်းရံထားတယ်စောင့်နေတယ်စောင့်နေရပြီးတဲ့အခါကျသူတို့ပြောချင်တာပြောလို့ရတယ်ဥပဒေနဲ့ညီတဲ့စကားကိုပဲပြောလို့ရတယ်ဥပဒေမဲ့လှုပ်လို့တခုမှမရပါဘူးဗျာ
ဟုတ်ကဲ့တခုတော့ရှိတာကကိုနေဦးလင်းစင်ကူနဲ့ရှင်ပြောလို့မရတာတော့စင်ကူကဘယ်လိုပဲဖြစ်တစုံတရာတရားဥပဒေစိုးမိုးရေးရှိတယ်ကျွန်တော်မြန်မာနိုင်ငံမှာစင်ကူလောက်တရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေမျိုးနဲ့တော့တရားရေးကျွန်တော်ရှင်ပြောလို့မရဘူးလို့ဟုတ်ယူဆပါတယ်ဆိုတော့နောက်ထပ်ကျွန်တော်တို့ဒီစာပေးဖို့ဆွေးနွေးထားတာတခုရှိနေပါသေးတယ်ဦးစိန်မောင်ရဲ့စာပါမန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဆန္ဒထုတ်ဖော်ခြင်းဆန္ဒပြခြင်းတို့ဟာတဲ့ဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတိုင်းမှာလူခွင့်ရဲ့အဖြစ်သတ်မှတ်ကြပါတယ်သို့တော်ငြိမ်းချမ်းစွာဆန္ဒပြတာမျိုးဖြစ်ရမယ်စနစ်တကျဖြစ်ရမယ်အမုံတရားမပါတဲ့ပယောဂကင်းတဲ့လုပ်ရမျိုးဖြစ်ရမယ်တဲ့အရေးအကြီးဆုံးကတော့သတ်မှတ်ပြဌာန်းထားတဲ့ဥပဒေစည်းကမ်းစည်းမျဉ်းများနဲ့အညီဖြစ်ရမယ်အစိုးရရဲ့အာဏာပိုင်များရဲ့ခွင့်မြုပ်အမိန့်ကိုကြိုတင်ရယူထားပြီးဖြစ်ရမယ်ဆိုတဲ့အချက်တွေနဲ့ပြည့်စုံဖို့တော့လိုမယ်လို့ထင်ပါတယ်တဲ့ပေါ်ပြပါအချက်တွေနဲ့ပြည့်စုံရင်တော့ဆန္ဒပြသူတွေနဲ့အုပ်ချုပ်မှုတာဝန်ရှိသူတွေရဲ့ကြားမှာထိတ်တဲရင်ဆိုင်မှုတွေဖြစ်လာနိုင်မှာမဟုတ်ဘူးလို့ထင်ပါတယ်။ပြည်လက်အောင်ဖြည့်ရှင်ရမယ့်နည်းလမ်းနဲ့ဖြည့်ရှင်နည်းကတော့ဆန္ဒပြသူတွေနဲ့အုပ်ချုပ်မှုတာဝန်ရှိသူအစိုးရကိုစားပြုသူတို့ငြိမ်းချမ်းစွာတိုက်ရိုက်ညှိနှိုင်းဆွေးနွေးဖြည့်ရှင်ကြမယ့်နည်းလမ်းဖြစ်တယ်လို့ထင်ပါတယ်တဲ့။ဒီလိုဖြည့်ရှင်နည်းကိုဖျက်ဆီးမဲ့ထိတ်တဲရင်ဆိုင်မှုဖက်ကိုဆွဲခေါ်မဲ့အနည်းပြုတ်မဲ့သူတွေလှုံ့ဆော်မဲ့သူတွေရန်သူတွေကတော့လက်မဲကြီးတွေရဲ့ပယောဂနဲ့ပါဝင်လှုပ်ရှားလာမဲ့သူတွေပဲဖြစ်ပါတယ်။ဒီလိုလူတွေပါမလာဖို့ကိုရိုးသားစွာဆန္ဒထုတ်ဖော်သူတွေကစီစစ်ဖယ်ရှားထားဖို့လိုပါလိမ့်မယ်။အုပ်ချုပ်ရေးတာဝန်ရှိသူတွေကလည်းဒီလိုလူမျိုးတွေကိုတော့စီစစ်ဖော်ထုတ်ပြီးတိတိကျကျထိထိရောက်အရေးယူဖို့အလွန်အရေးကြီးကြောင်းထောက်ပြဆွေးနွေးလိုပါတယ်။အစိုးရကိုတိတ်ခါကြအောင်ဖန်တီးလာတဲ့ထောင်တွင်းဆန္ဒပြမှုတွေဖြစ်ပေါ်လာအောင်လှုံ့ဆော်တဲ့နိုင်ငံရေးပယောဂမျိုးတွေကိုတော့တွေ့လာရပြီဖြစ်လို့အထူးသတိထားစောင့်ကြည့်ကာကွယ်ရမယ့်အချိန်ရောက်လာနေပြီဆိုတာကိုပြည်သူအလုံးသိရှိဖို့တင်ပြဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင်
။ Okay ဒါတော့ဒီမိထီလာမျိုးကဥစိန်မော်ရဲ့စာပါဆိုတော့ဒီဥစိန်မော်ရဲ့နောက်ွယ်ဟိုစာထဲမှာတော့ဒီနောက်ွယ်ကပြောကားတွေအနေနဲ့သူထောက်ပြထားတာလည်းရှိပါတယ်ဆိုတော့ကျွန်တော်တို့ဒီရိုးသားသားနဲ့ဆန္ဒပြတဲ့လူတွေရှိရဆိုရင်တစ်ချိန်ထဲမှာပဲဒီရှားထဲမှာပဲပြဿနာရှာခြင်းလို့လောက်ပြဿနာမတက်တဲ့အောင်ဖန်တီးခြင်းတဲ့လူတွေလည်းပါလာနိုင်တယ်ဆိုတော့အခြေအနေမျိုးတွေလည်းရှိတယ်ဆိုတော့အမြင်တွေရှိနေပါတယ်ဆိုတော့ဒီလိုကိစ္စမျိုးတွေပေါ်လာမယ်ဆိုရင်ဒါလေးကိုဟန်တားဖို့တားဆီးဖို့ဒီကိုဆောင်ခါရလို့တက်ကြွလို့ရှားသူတွေဘက်ကဘလောက်ထိပြင်ဆင်ထားတာမျိုးတွေရှိလဲ
ဆိုတော့ကျင်းတည်တာကတော့ကျွန်တော်တို့ဆန္ဒပြပွဲကြီးမှာဟိုပါတဲ့သူတွေဟာဆန္ဒပြောတယ်ကျွန်တော်တို့ရဲ့ဘက်တော်သားတွေသူတို့ကတော့ကျွန်တော်တို့ဘက်တော်သားတွေပြောခါမှာကျွန်တော်တို့ရဲ့ဘယ်လူဟာဒီဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်လူခွင့်ရည်ဒီဆန်နှုံးမျိုးပေါ်မှာပဲကျွန်တော်တို့ရည်တည်တယ်ကျွန်တော်ကဘယ်အစိုးရစတဲ့ဖြစ်ရင်ဘယ်သူစတဲ့ဖြစ်ရင်တဲ့လူလူပေါ်မှာကျွန်တော်တို့မရက်ဘူးကျွန်တော်ကတကယ်ဒီအဲလူရပိုင်ခွင့်ဆိုတဲ့ဒီမျိုးပေါ်မှာပဲကျွန်တော်ရည်တည်ပြီးတော့ဘသူမဆိုဘူးလမ်းပြောဆိုတာမျိုးကျွန်တော်လုပ်ပါတယ်ဆိုတဲ့အခါကျတော့ဆန္ဒပြတဲ့နေရာမှာဆန္ဒလူမျိုးဒီသူရဲ့ပြောဆိုဝေဖန်မှုတွေကိုတားလို့ရတာရှိပါတယ်ဆိုတော့အထူးဖြစ်တော့ဘလူဟာမျိုးတားရတယ်ဆိုတော့သူရဲ့ပြောဆိုမှုဟာဒီလူဖွဲ့စည်းပုံမှာတဟဇတာမဖြစ်အောင်ဆန္ဒပြီးပခါကြီးဖြစ်ပွားလာအောင်လှုံ့ဆော်ပြောဆိုတာနဲ့နောက်တစ်ခုကကြတော့ဒီဆန္ဒလူကြီးရဲ့ဒီမတူကြွေးပြပုံပေါ်မှာအခြေခံပြီးတော့အဲ့ဒီဟာတွေကိုဒီလူဖွဲ့စည်းကနေပြီးတော့ဖယ်ပြင်လာအောင်ဒီပြောဆိုတဲ့ဒီအမုန်းစကားတွေဆန္ဒပြောတဲ့ဒီအဲ NGO ရဲ့စကားတွေဒါတွေကိုပြောဆိုလာပြီဆိုရင်တော့ကျွန်တော်တို့ဟာအဲ့ဒီ အဲ့လိုဆန္ဒပြပွဲမှာပြောဆိုတဲ့သူတွေမဖြစ်မီတားဆီးရမှာဖြစ်ပါတယ်အဲ့လိုမှမဟုတ်ဘူးနဲ့ဒီလိုအစိုးရကိုဝေဖန်တာဆန္ဒဒီလိုမျိုးဒီကုမ္ပဏီတွေရဲ့ဒီစက်ယုံတွေကိုကျွန်တော်ကကံကွက်ဆန္ဒပြရတဲ့ဟာမျိုးဆိုရင်ကျွန်တော်မဖြစ်မနေခွင့်ပြုပေးရမှာဖြစ်ပါတယ်ပြီးတော့လည်းပဲလက်ရှိအခြေအနေရဒီဒီဒီလက်ရှိငင်းစုစီဥပဒေကိုအားလုံးသိတဲ့အချိန်မှာကျွန်တော်တို့ဟာအကြောင်းကြားရုံနဲ့အဆင်ပြေတယ်လို့ရေးထားတော့လည်းပဲဒီနေ့အချိန်မှာအကြောင်းကြားရုံနဲ့မပြီးပဲနဲ့ပြီးတော့ဘယ်နေရာတွေမှာမပြရအောင်ဥမာဆိုရင်ဒါအခုဘလောကဖြစ်အခုလည်းတော့ဖြစ်နေတဲ့ဒီကရင်ဒီပြည်နယ်ကြားပြည်နယ်မှာပေါ့နော်ကြားပြည်နယ်မှာဆိုဘယ်နေရာမှာမပြဘူးဆိုပြီးတော့ပြည်နယ်အစိုးရကနေပြီးတော့ဒီမြို့နယ်ရေးအာဏာပိုင်နဲ့အဆင်ထုတ်ပြန်ထားတဲ့ဒီကြတဲ့အများကြီးထွက်လာတယ်ဘာသာဒါအခုဘုဇုံကြီးနဲ့ပတ်သက်ပြီးဖြစ်နေတဲ့ကိစ္စရက်တွေပေါ့အဲ့တော့ဒါဆိုရင်ဒီပြည်တော်စုအစဉ်အစိုးရပြည်တော်စုအစဉ်လွတ်တော်ကတော့ဒီအစိုးရကိုယ်တိုင်ကြာခန့်ထားတဲ့ဒီဥပဒေတရက်ကိုပြည်နယ်အစိုးရတွေတိုင်းပြည်သားအစိုးရတွေကဘလို့ခင်လို့အမိန့်ကြီးထုတ်ပြန်ပြီးတော့ဒီဥပဒေဘောင်ကျော်လွန်ပြီးဆောင်ရွက်တဲ့ကိစ္စရက်တွေကိုလည်းယနေ့ချိန်ထိတိုင်းမပြေလည်အောင်မဖြေရှင်းနိုင်နေဘူးလို့ကျွန်တော်တို့ကမြင်နေနောက်တစ်ခုကကြတော့ဆန္ဒပထမတစ်ယောက်ရှင်းလင်းတဲ့အချိန်မှာဒီရှင်းကူဥမာပေးတာကိုကျွန်တော်တို့ကတွေ့ရတယ်ရှင်းကူဟာဒီဒီမိုကရေစီနဲ့ပတ်သက်ရင်ကျွန်တော်တို့ဆန်ထားလို့ရတဲ့နိုင်ငံမဟုတ်ပါဘူးရှင်းကူကတို့အတူကြီးပွားရေးရာခွင့်ပြုတတ်တဲ့နိုင်ငံဟုတ်ကောင်းဟုတ်ပါလိမ့်မယ်တို့တော့လည်းပဲဒီမိုကရေစီနဲ့ပတ်သက်ရင်ဒီသူတို့စီမှာလည်းဖန်ဆီးခံထားတဲ့တက်ကြွလှုပ်ရှားသူတွေအများကြီးရှိတယ်ပေါ့နော်နိုင်ငံရေးဓမ္မတွေအများကြီးရှိတယ်အခုကကျွန်တော်ဆန္ဒပြောလို့အဲ့လိုတွေမှာဒီဆန္ဒပြပွဲတစ်ခုကိုအပြင်ကနေလာပြီးရုံးရင်းစကန်ဖြစ်အောင်လုပ်တာဆန္ဒပြောအနောက်ရှက်ဖြစ်ပြောင်းလောက်တာဆိုရင်အဲ့ဒီဟာကိုဥပဒေကြောင်းအရဆန္ဒပြတဲ့သူတွေကိုအကာအကွယ်ပေးရမယ်အဲ့ဒါကိုရေးရချက်ချင်းပြင်ရှင်းရမယ်ဆိုတော့အဲ့လိုမဟုတ်ရင်တော့ဆန္ဒပြောတဲ့ဒီစုပူရတဲ့အကျန်းဖက်တာတွေကျိုးရင်းစံကဖြစ်တာတွေတော့ဒါဖြစ်လာနိုင်တယ်ပေါ့ဒါကကျွန်တော်ကဆန္ဒပြတဲ့သူတွေတာဝန်လုံးဝမဟုတ်ပါဘူးဒါဟာဆန္ဒပြတဲ့သူတွေကိုရေးကပဲဒီလိုအကာအကွယ်ပေးဖို့အတွက်ဒီလိုစုပူမှုတွေမဖြစ်အောင်ရေးကပဲဥပဒေနဲ့စနစ်တကျအကာအကွယ်ပေးပြီးဖြည့်ရှင်းပေးရမယ်တာဝန်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကိုဆောင်ကဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲကိုစာရေးသားပြဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗ
ျအခုတော့ကျွန်တော်တို့နိုင်ငံမှာဆန္ဒဖော်ထုတ်ပွဲတွေမကြာခဏပေါ်ပေါက်နေတဲ့အကြောင်းတွေကိုသတင်းမီဒီယာတွေကရောလူမှုကွန်ရက်တွေကပါကြားသိနေရပါတယ်ဆန္ဒဖော်ထုတ်ပွဲတွေကိုကြည့်ပြန်တော့လဲတက်မတော်ထောက်ခံပွဲတွေခြေဥ်မပြင်းစင်ရေးနဲ့ပြင်းစင်ရေးထောက်ခံဆန္ဒပြပွဲတွေမိမိတို့ရဲ့အခွင့်အရေးနဲ့တရားမျှတမှုရရှိရေးဆန္ဒဖော်ထုတ်ပွဲတွေကနေသတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးဆန္ဒဖော်ထုတ်ပွဲတွေအစုံလင်မှာပဲဒီဆန္ဒဖော်ထုတ်ပွဲတွေအများပြပေါ်ပေါက်လာတဲ့အဓိကအကြောင်းရင်းကစနစ်ဆိုးကိုဖက်တွယ်ထားတဲ့လူတစုတစ်ဖွဲ့ရဲ့မညီမျှတဲ့စီမံခန့်ခွဲမှုတွေကြောင့်ဆိုတာထင်ရှားနေပါတယ်ဒီလောက်အများပြလုံးတဲ့ဆန္ဒဖော်ထုတ်ပွဲတွေကိုအစိုးရအနေနဲ့တစ်ချိန်တည်းတစ်ထိုင်တည်းဖြည့်ရှင်းဖို့ရန်2008နာဂက်ခြေဦးကကန့်လန့်ခံနေသလိုပြည်ထရေးတရားစီရင်ရေးဥပဒေပြည့်အပိုင်းတွေမှာလည်းအစိုးရအနေနဲ့အပြည့်အဝမထိန်ချုပ်နိုင်သေးတာကြောင့်လို့ပဲယူဆမိပါတယ်။နောက်ပြီးလွတ်တော်ကိုယ်စားလှယ်တွေအပိုင်းမှာလည်းဥပဒေပြင်ဆင်ဖြည့်ဆွတ်ရေးအပိုင်းတွေမှာအားနည်းချက်တွေရှိနေတယ်လို့ယူဆမိပါတယ်။အထူးသဖြင့်ပြည်ထရေးအနေနဲ့စစ်ကောင်းဆောင်တွေရဲ့အကျိုးစီးပွားနဲ့အခွင့်အာဏာတွေကိုထိပါလာမဲ့ဆန္ဒဖော်ထုတ်ပွဲတွေကိုအင်အားသုံးနေနေဖြုတ်ခွင်းကြပါမယ်။အစိုးရအပေါ်မကျေနပ်တဲ့ဆန္ဒဖော်ထုတ်ပွဲတွေလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ပွားအောင်လှုံ့ဆော်ဆန္ဒဖော်ထုတ်ပွဲတွေကိုတော့အကာအကွယ်တောင်ပေးထားကြတာကထင်ရှားနေပါတယ်အထင်ရှားဆုံးကတော့မဘာသာဆရာတော်ဥဝေရသူကဘလို့မှနိုင်လို့မရတဲ့လွတ်တော်တဲကအစိတ်သားတွေကိုဖျားလို့ကိုးကွယ်တင်ကြောင်ဟောပြောယုံနေမကနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်အမေစုကိုလည်းယဟန်ပါဇက်နဲ့မထိုက်တန်တဲ့မိုက်မိုက်ရန်ရန်ပြောဆိုပြီးပဋိပက္ခတွေဖန်တီးနေတာတောင်ပြည်ထရေးကဟန်တားခြင်းမရှိတဲ့အချက်ပါပဲခင်ဗျာ
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါဆိုတော့သူ့စာမှာတော့ဒီမြန်မာနိုင်ငံပြည်ထောင်တိုင်းမှာဒီနောက်ဆုံးဒီဘူရာစိုက်တယ်လို့ပဲပြောရမလားမသိဘူးဖွဲ့စည်းပုံအချက်တည်းကိုသူကထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်ဥပဒေရှိတော့ကနေဆရာဦးသိန်းတန်းဟိုဆွေးနွေးစေချင်ပါတယ်အခုတခုရှိတာဖွဲ့စည်းပုံပြင်ဖို့ဆိုတာလည်းလက်တလုံးမှာဖြစ်လာအောင်မဟုတ်သေးဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအခုလိုဟိုဆန္ဒပြပွဲတွေမှာငြင်းငြင်းငြင်းဆန္ဒပြတဲ့နေရာမှာထိတ်ထိတ်ပြဿနာမျိုးတွေပေါ်မလာအောင်ဖြည့်ရှင်းလို့ရနိုင်မယ်တခြားနီလန်ရောဗာမြန်မြင်ပြီလေဆရာ
အဲ့ဒါဥပဒေကိုလေးစားလိုက်နာဖို့ဆိုတဲ့ချက်ကြီးကခုနကကျွန်တော်ပြောရတဲ့ချက်ထဲမှာနှစ်ဖက်စလုံးကအဲ့ဒါပဲလေ။ဟောခုနကဟိုမောင်တသနာပြောတာလည်းဟိုသဘောတူရမယ့်အပိုင်းကြီးအများကြီးပါပါတယ်။ဆက်လို့ပဲပေါ့ဗျာ။ဟိုတို့လူချင်းနဲ့ဒီဒီဒီအပိုင်းမျိုးတွေ orientation ကိုတွားနေတဲ့ဈာန်ချောင်းဆိုရင်ဟိုဘာမှပြဿနာမရှိဘူး။ဒါပေမဲ့တို့လူချင်းနဲ့တို့မလူချင်းဘူးတို့အထိခိုက်နိုင်တဲ့အပိုင်းတွေဆိုရင်ဆန္ဒပြဖို့ကိုကိုးတဲ့အပိုင်းတွေကဒီသူတွေရဲတွေအပိုင်းတွေကဟိုအကျန့်ဖက်နေနေတာပါလား။ဒါမျိုးတွေရှိဟိုတစ်ဖက်ကဆန္ဒပြတဲ့သူကအကျန့်ထွက်လို့နေနေရလို့ကျွန်တော်မဆိုလို့ပြ။အဲ့တော့အဲ့ဒီလိုအမျိုးသားကွဲပြားနေတာကြီးတော့ပြဿနာကကျွန်တော်တို့အစိုးရကလည်းပဲခုနကတော့ရှင်းကိုယ်စည်းပုံရအကုန်လုံးကိုမကိုင်းနိုင်ဘူး။ဒီအုပ်ချုပ်ရေးရန်တဲ့အခုတော့ဓာတ်တော်ကံဟဲ့လို့ဆိုတာ ဆိုရုပ်ချင်းဒီကနေသမရလည်းအောင်ရောက်သွားပြီလေအရင်တော့ဆိုရင်ခုနပြောတဲ့အတိုင်းနဲ့တော့ဒီ2012ရင်းစုစီကဘလို့ခွင့်ပေးပြီးသူတို့ခွင့်ပေးနေမှာပြီလားအခုခွင့်ပြုမှာပြုတာဆိုတော့ဥပဒေရဲ့အထက်ကသူတို့ကရှိနေအဲ့တော့ဥပဒေကိုလေးစားလိုက်နာလို့ရှိရင်အုပ်စိုးသူကဆန္ဒပြတဲ့ဘက်ကဥပဒေကိုလေးစားလိုက်နာလို့ရှိရင်ခုနဒီပြောတယ်လို့ပဲဒီဘိုင်ယန်စော်ကတွေနော်ဒီအဘိုးဒီယာတွေနဲ့တို့တို့လုံးစော်တာမျိုးမဟုတ်ပဲနဲ့မိမိခွင့်ရတဲ့မိမိအခြေခံခွင့်ရတဲ့ကြမ်းကုန်ဒီတင်ပြတာဟာမျိုးနဲ့လေးစားလိုက်နာခဲ့မယ်ဆိုရင်တော့ဒါကျွန်တော်တို့ကတနာမကက်ဆင်းနဲ့လုံနိုင်မယ်လို့ပြောတယ
်ဟုတ်ကဲ့ပင်နိုင်ဆွေးနွေးခဲ့ကြတဲ့လူခွင့်ရရှင်တွေဦးသိန်းတန်းအတန်ဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခကိုရင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လို့ရမှုမဆူမွန်နဲ့ကိုအောင်လည်းဦးတို့စီစဉ်တင်ဆက်ပေးထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုတော်တာရှင်နေနားဆင်ကြကြတာဖြစ်ပါတယ်ဒိုင်းလီလိုင်းစီစဉ်ကိုပတ်စင်အင်္ဂါနေ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဖီဝေကနေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလင်းပြနေပါတယ်။ညနေပိုင်းတန်လေးစီစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိတင်ဆက်ပေးသွားအောင်ပါ။တော်တာရှင်တွေအနေနဲ့ VOA ရဲ့အတန်းလေးစီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ချန်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်သိချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ကိုရိုနာဆိုရမြန်မာနိုင်ငံတကာသတင်းကြေကျုပ်ကိုမတ်တိန်ထက်ကကြီးညာပေးပါမယ
်။အမေရိကန်နဲ့အီရန်ချာတင်းမာမှုတွေဆက်ဖြစ်နေချိန်ပါရှန်ပင်လယ်ကွေ့အပေါ်ကပြန်တက်မှုတွေမှာသတိထားအသုံးပြုဖို့အမေရိကန်ရက်ဖက်၄ချောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စု၄ချောင်းပြန်တက်မှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာကူဝိတ်နဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကအမေရိကန်တန်တမန်တွေကစနေနေ့မှာအခုလိုသတိပေးလိုက်တာဖြစ်ပါတယ်။အီရန်အနေနဲ့စီးရီးပရိပခကိုမလိုလားတာကြောင့်ဒေတာရင်းစစ်ဖြစ်လာနိုင်ခြေတွေကိုပယ်ချတယ်လို့အီရန်ထိတ်တန့်တန်တမန်တွေကစနေနေ့မှာပြောတဲ့အကြောင်းအစိုးရပိုင် IRNA သတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်နဲ့အီရန်ကြားစီးရီးတင်းမာမှုတွေမြင့်တက်ခဲ့ပြီးအမေရိကန်အီရန်ပရိပခဖြစ်လာနိုင်ခြေရှိတဲ့အပေါ်စိုးရိမ်မှုတွေတိုးလာတာဖြစ်ပါတယ်။အရှေ့လေပိုင်းဒေတာရင်းတင်းမာမှုတွေတိုးနေချိန်မှာပဲ Exxon Mobil လုပ်ငန်းကြီးကအီရန်နိုင်ငံဘာစရာပြည်နယ်ရေနံလုတ်ကွက်တွေကနေသူ့ရဲ့နိုင်ငံခြားသားအလုပ်သမားတွေကိုဘေးကင်းရာရွှေ့ပြောင်းပေးထားပါတယ်။ပြီးခဲ့တဲ့တောက်ကြံတဲ့စနေနေ့အစောပိုင်းတို့မှာဝန်ထမ်းတွေကိုဒူဘိုင်းနောက်ဘာစရာပြည်နယ်တွင်းကအင်ညာဝင်းတစ်ခုမှာရွှေ့ပြောင်းပေးထားတာဖြစ်တယ်လို့အီရန်အကြီးအကဲအစိုးရတာဝန်ရှိသူတို့နဲ့တခြားသတင်းရှင်မြစ်၃ခုတို့ကနေ Reuters သတင်းအေဂျင်စီကိုပြောဆိုထားပါတယ်။ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရကွန်ဆာဗေးတစ်ပါတီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်လူတွေအံ့အားသင့်သွားစေပြီးအများကထင်ကြေးပေးနေတဲ့ဗဟိုလက်ဝဲရင်းဝါဒီပါတီကတော့အာဏာနဲ့လှမ်းဝေးသွားပါတယ်ရှင်
။ဒင်းကြီးချက်ကိုမတင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်စီစဉ်ထုတ်လုပ်မှုကတော့ကုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်းချန်းဖြစ်ပါလိမ့်။ကျွန်မအီတန်စင်ပါရှင်။ဖီယိုအမေရိကန်တန်ညနေခင်းမြန်မာဘာသာစီစဉ်နေကြတော့ညနေ6:00ခွဲကနေ9:00အထိလိုင်းတူမီတာ16.25ဒုကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။နာဆင်တဲ့တော်တာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းအောင်မြင်ပျော်ရွှင်တဲ့နေ့တွေဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.